Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်2016ခုနှစ်မတ်လ2ရက်ဗုဒ္ဓနေ့ည9:00နာရီကနေ10:00နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှားဖောင်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီနေ့ညဘက်သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကျွန်တော်ကြော်ကြော်သိမ်းကြညမှာပါ။အမေရိကန်သမ္မတရွေးကောက်ပွဲအတွက်မတ်လ1ရက်နေ့ပနမရွေးချယ်ပွဲတွေမှာဟီလာရီကလင်တန်နဲ့ဒေါ်နယ်ထရမ့်တို့အသီးသီးအနိုင်ရကြပါတယ်။မြောက်ကိုရီးယားဟာနိုင်ငံတကာတံခါးရေးယူမှုတွေကိုရှောင်ပြီးလုံနိုင်ခဲ့တယ်ဆိုတာကုလသမဂ္ဂအစည်းအဝေးတစ်ခုကဖော်ပြလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံဆူမာထရာကျွန်းအနောက်ဘက်ကမ်းလို့ရေတိမ်ပိုင်းမှာငလျင်ကြီးလုတဲ့အတွက်ဆူနာမီရေလိုင်းအန်ဒရယ်သတိပေးချက်ထုတ်ပြန်ထားပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ဒီရှမ်းပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ကအခုရက်ပိုင်းအတွင်းတပ်အင်အားအလုံးအရင်းနဲ့တိုးချက်နေရယူတာမို့တိုက်ပွဲပြန်ဖြစ်နိုင်မဲ့အခြေအနေရှိနေနိုင်ပါသလား
တုံ့ပြန်ဆိုတော့ဒီလိုရှောင်မယ်အရှောင်လို့မရရင်လည်းမတော်ဘူးမရှောင်လို့ရှိတော့ကျွန်တော်တိုက်ပွဲတော့ဖြစ်ရမယ်အဲဒီရှောင်မယ်လေဒီလောက်ချိုးစီးကတော့ဒီမှာကျွန
်တော် TNLA ခေါ်တအောင်ပလောင်တပ်ဖွဲ့ကပြန်ကြားရတာဝန်ခံဘူမူးမှန်အိုက်ကျော်ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်ဒီအကြောင်းနဲ့အတူမလေးရှားနိုင်ငံကရွှေ့ပြောင်းအလို့သမားတို့ရဲ့အခက်အခဲကြောင့်နဲ့ဂျပန် NGO အဖွဲ့ကကရင်ပြည်နယ်မှာထောက်ပံ့တွေပေးနေတဲ့အကြောင်းတွေအပြင်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးနဲ့မေးမြန်းခန်းကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်တဲ့သတင်းတွေကိုကိုကျော်ကျော်သိန်းနဲ့မသိန်းကြီးထိုက်တို့ကပြောပြပေးပါမယ်ရှင
်အမေရိကန်သမ္မတအလုံးပထမရွေးချယ်ပွဲတွေမှာအရေးကြီးဆုံးနေ့ဖြစ်တဲ့မလာတရဲ့ Super Tuesday ရွေးချယ်ပွဲတွေမှာဒီမိုကရက်ပါတီဘက်ကဟီလာရီကလင်တန်နဲ့ Republican ပါတီဘက်ကဒေါ်နယ်ထရမ့်တို့ပြည်내အများစုမှာအနိုင်ရကြပါတယ်နိုင်ငံတိုင်းဝန်ကြီးအောင်ဟီလာရီကလင်တန်က Tennessee, Alabama, Georgia, Arkansas, Virginia, Texas နဲ့ Massachusetts ပြည်내တွေမှာနိုင်ရပါတယ်သူရဲ့ပြိုင်ဘက် Democratic Socialist Party Bernie Sanders က Vermont, Oklahoma, Minnesota နဲ့ Colorado ပြည်내တွေမှာနိုင်ရပါတယ် Republican ပါတီဘက်မှာတော့ Donald Trump က Arkansas, Georgia, Alabama, Tennessee, Virginia, Vermont နဲ့ Massachusetts ပြည်내တွေမှာနိုင်ရပါတယ်အထက်လူတော်အမတ်တက်ခရုစ်ကသူ့ရဲ့အထက်လူတော်မဲဆန်တာနဲ့တက်ဆက်စ်နဲ့အိုကလာဟိုမားပြည်နယ်တွေမှာနိုင်ရပါတယ်။ဖလော်ရီဒါပြည်နယ်အထက်လူတော်မှာမာကိုရူဘီယိုကတော့ပနမရွေးချယ်ပွဲတွေမှာပထမဆုံးအဖြစ်မင်နီဆိုတာပြည်နယ်မှာနိုင်ရပါတယ်။ဒီမဲရလာတွေကတိတ်ကြီးအံ့ဩစရာတော့မရှိပါဘူး။အခုရွေးချယ်ပွဲတွေမတိုင်ခင်ကောက်ယူတဲ့လူထုသဘောထားစစ်တမ်းတွေမှာထရမ့်နဲ့ကလင်တန်တို့ဟာဆူပါတူးစဒေးရွေးချယ်ပွဲတွေလုပ်တဲ့ပြည်နယ်တွေမှာရောတနိုင်ငံလုံးအတိုင်းအတာနဲ့ပါထောက်ခံမှုပိုရတာကိုတွေ့ထားရပါတယ်။
မြောက်ကိုရီးယားဟာနိုင်ငံတကာတန်ခတ်အရေးယူမှုတွေကိုလွန်ခဲ့တဲ့ဆယ်စုနှစ်အတွင်းဘလို့အောင်အောင်မြင်မြင်ရှောင်ရှားခဲ့တယ်ဆိုတာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့လေ့လာချက်အစ်တစ်ခုမှာအသေးစိတ်ဖော်ပြလိုက်ပါတယ်။မြောက်ကိုရီးယားအပေါ်တန်ခတ်အရေးယူမှုအစ်စ်တွေချမှတ်ဖို့လုံခြုံရေးကောင်စီကပြင်ဆင်နေတာနဲ့အမျှအခုလေ့လာချက်ထွက်လာတာပါ2006ခုနှစ်ကတည်းကမြောက်ကိုရီးယားအပေါ်ချမှတ်လာတဲ့ကုလသမဂ္ဂတန်ခတ်အရေးယူမှု၄ချိန်စလုံးဟာနျူကလ িয়ার နဲ့ပယ်ရင်ဒုံးကျည်အစီအစဉ်တွေကိုကင်ဂျုံအန်အစိုးရဆွတ်လွတ်သွားအောင်မလုပ်ဆောင်နိုင်ခဲ့ဘူးဆိုတာတန်ခတ်အရေးယူမှုချိုးဖောက်တာတွေကိုစောင့်ကြည့်တဲ့ကုလသမဂ္ဂအဖွဲ့ငယ်တစ်ခုရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်မြောက်ကိုရီးယားကမကြသေးခင်ကပဲနျူကလ িয়ার ဆန်းသတ်မှုနဲ့ဒုံးပျံဖြစ်လွတ်ခဲ့တာသူတို့ရဲ့နျူကလ িয়ার အစီအစဉ်ဟာအမေရိကန်ရဲ့ချင်းချောက်မှုကိုတားဆီးဖို့လိုအပ်တယ်ဆိုပြီးအခိုင်အမာဆက်ပြောနေတာတွေကိုထောက်ပြပြီးကုလသမဂ္ဂရဲ့လက်ရှိတန်းခတ်အရေးယူတဲ့နီလန်းတွေရဲ့ထိရောက်မှုကိုအစီရင်ခံစာမှာမေးခွန်းထုတ်ထားပါတယ်တန်းခတ်အရေးယူမှုတွေကိုမြောက်ကိုရီးယားကရှောင်ပြီးလုပ်ခဲ့တဲ့ဖြစ်ရပ်အတော်များများကိုအစီရင်ခံစာမှာဖော်ပြထားပါတယ်ပေပင်ကန့်သက်ထားတဲ့ပစ္စည်းတွေကိုအယောင်ဝယ်လုပ်ဖို့နိုင်ငံတကာဘဏ္ဍာငွေကြေးစနစ်လေကြောင်းလိုင်းတွေနဲ့ကုန်တင်သင်္ဘောလမ်းကြောင်းတွေကိုမြောက်ကိုရီးယားကဘလို့ဆက်သုံးနေတယ်ဆိုတာတွေကိုဖော်ထုတ်အစီရင်ခံထားပါတယ
်။တူရကီနိုင်ငံမှာလာဘောင်းများစွာထုတ်ပြန်ထားတဲ့24နာရီအပြင်မထွက်ရအမိန့်ကိုအစိုးရကယူသိမ်းလိုက်ပြီးတဲ့နောက်ကာတူမျိုးတွေအဓိကနေထိုင်တဲ့စီဇရမျိုးကိုဒီကနေ့ပြန်သွားကြတဲ့မျိုးကန်တွေသူတို့အိမ်တွေပျက်စီးနေတာဒါမှမဟုတ်ဖျက်ဆီးခံထားရတာကိုတွေ့ကြရပါတယ်။တရားမဝင်ကြေညာထားတဲ့ကာဒစ္စတန်လူ့သမားပါတီ PKK ကိုနိုင်ငံရှိတောင်ပိုင်းမှာပြီးခဲ့တဲ့နှစ်ဇူလိုင်လကတည်းကအစိုးရကထိုးစစ်ဆင်နေတာပါ။မြို့ကြီးတွေမှာအပြင်မထွက်ရအမိန့်တွေထုတ်ထားပြီးလူညုံရင်းဆိုင်ရာလှုပ်ဆောင်ချက်တွေကိုလည်းလုပ်နေတာပါ။စစ်သွေးကြွတွေကိုတရားမကြံချေမုန်းနိုင်တဲ့အထိစစ်ဆင်ရေးတွေဆက်လုပ်သွားမယ်လို့တမဒရစ်ချစ်ထိုင်းရဲ့အာရိုဝန်ကအကြေပြုထားပါတယ်။စစ်စဲမြို့မှာပြီးခဲ့တဲ့ဒီဇင်ဘာလကစလို့24နာရီအပြင်မထွက်ရအမိန့်ကိုထုတ်ထားခဲ့ပြီးနောက်ပိုင်းမှာတော့ည9နာရီခွဲကနေမနက်9နာရီအထိမထွက်ရဘူးလို့ရှော့ပေါ်ပေးခဲ့ပါတယ်။စစ်သွေးကြွအယောက်6ရွာလောက်ကိုစစ်တပ်ကတုံ့တင်ပြီးတဲ့နောက်စစ်စဲမှာ PKK ကိုစစ်ဆင်တိုက်ခိုက်တာတွေအဆုံးသတ်သွားပြီးလို့ပြည်ထောင်ဝန်ကြီးအက်ဖဂန်အလာကပြီးခဲ့တဲ့သတင်းသုံးပတ်မှာကြေညာပါတယ်။ဒေသုံးနဲ့စစ်သွေးကြွအရေးတွက်နဲ့ပတ်သက်ပြီးတော့ခတ်တက်ကြွလှုပ်ရှားသူတွေကငြင်းချက်ထုတ်ကြတယ်လို့အရသာဒါဇင်ပေါင်းများစွာလည်းဒေသုံးနဲ့ထဲမှာပါတယ်လို့ပြောပါတယ်။
လုံခြုံရေးအတားအဆီးနဲ့ပိတ်ထားတဲ့ iPhone တစ်လုံးအရေးနဲ့ပတ်သက်ပြီးအမေရိကန်တရားရေးဌာနနဲ့ Apple ကုမ္ပဏီတို့ကြားမပြေမလည်ဖြစ်နေမှုကိုမနေ့အင်္ဂါနေ့ကလွှတ်တော်ကော်မတီရှေ့မှာကြားနာခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာတီနိုမြို့ကအကြမ်းဖက်တိုက်ခိုက်ခဲ့သူတွေကတဦးအသုံးပြုခဲ့တဲ့ iPhone တစ်လုံးကိုစုံစမ်းရေးမှုတွေဖွင့်လှစ်ကြည့်ရှုခွင့်ရဖို့အတွက် Apple ကုမ္ပဏီဘက်ကအကူအညီပေးဖို့ဖိအားပေးတောင်းဆိုမှုနဲ့ပတ်သက်ပြီးလွှတ်တော်အမတ်တွေရဲ့ရှေ့မှောက်မှာဖြေချခဲ့ကြတာဖြစ်ပါတယ်။စာရေး Rizwan Farooq အသုံးပြုခဲ့တဲ့ iPhone ကိုဖွင့်လှစ်ပြီးစုံစမ်းစစ်ဆေးနိုင်ဖို့အတွက် Apple ကုမ္ပဏီကဖန်တီးထားတဲ့ software တစ်ခုကိုပြည်ထောင်စုစုံစမ်းစစ်ဆေးရေး Bureau FBI ကတောင်းနေတာဖြစ်ပါတယ်။ Farooq နဲ့ဇနီးဖြစ်သူတို့ကပြီးခဲ့တဲ့ဒီဇင်ဘာလတုန်းကပါတီပွဲတစ်ခုကိုဝင်ရောက်ပစ်ခတ်တာကြောင့်လူ14ဦးသေဆုံးပြီး22ဦးဒဏ်ရာရခဲ့တာပါ။ American အောက်လွှတ်တော်ရဲ့တရားရေးကော်မတီရှေ့မှောက်မှာ FBI ရဲ့ညွှန်ကြားရေးမှူး James Comey ကဖြေကြားခဲ့တာမှာတော့ကလေးငယ်တွေပြန်ပေးဆွဲမှုတွေလိမ်ပိုင်းဆိုင်ရာအမှုအခင်ကျူးလွန်ချသူတွေနဲ့ IS Islamic အစွန်းရောက်တွေလိုအကြမ်းဖက်အဖွဲ့အစည်းတွေရဲ့ရန်ကနေအမေရိကန်တွေပိုပြီးဘေးကင်းလုံခြုံမှုရစေဖို့အတွက် FBI အနေနဲ့ဤပညာပိုင်းဆိုင်ရာဆက်သွယ်မှုတွေကိုပိုပြီးထဲထဲဝင်ဝင်ဝင်ရောက်စစ်ဆေးခွင့်ရဖို့လိုအပ်တယ်လို့ပြောဆိုခဲ့ပါတယ်။ Apple ကုမ္ပဏီရဲ့ဥပဒေချေရာကိုယ်စားလှယ်အကြီးအကဲ Bruce Sewell ကတော့ကုမ္ပဏီဘက်ကအကြမ်းဖက်ဝါဒီတွေကိုငဲ့ညာထောက်ထားမှုမရှိတဲ့အနေအထားမှာအမေရိကန်အစိုးရဘက်ကတော့စမတ်ဖုန်းအသုံးပြုသူအားလုံးရဲ့အတွင်းရေးတွေပေါက်ကြားသွားနိုင်တဲ့တရားမဝင်နည်းလမ်းတစ်ခုကိုလာပြီးဖန်တီးခိုင်းနေတယ်လို့ပြောဆိုခဲ့ပါတယ်။ Internet Cyber ဖောက်ထွင်းဝင်ရောက်သူတွေနဲ့ Cyber ရာဇဝတ်မှုကျူးလွန်သူတွေကဒီအချက်ကိုအသုံးပြုပြီးပုဂ္ဂလိကအချက်လက်တွေနဲ့လုံခြုံရေးအားနည်းသွားအောင်လှုပ်လာနိုင်တယ်လို့လည်းပြောဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအတွင်းကောက်ယူထားတဲ့စစ်တမ်းတစ်ခုအရတော့အမေရိကန်အများစုကအခုအငင်းပွားမှုမှာအစိုးရဘက်ကိုပိုပြီးထောက်ခံနေကြပါတယ်ရှင
် View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 9885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1905ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
PUA ကနေဗိုလ်ဒူးညဘက်သတင်းတွေကိုတရားစစ်လက်ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံပေါ်အမေရိကန်ပြည်ထောင်စုကချမှတ်ထားတဲ့ဒဏ်ခတ်အရေးယူမှုတွေကိုပြန်သုံးသပ်ပြီးနောက်ထပ်တက်တမ်းမတူဖို့အမေရိကန်စီးပွားရေးအဖွဲ့အစည်းကြီး5ခုကအမေရိကန်ဆိုးရွားကိုပြီးခဲ့တဲ့လကတိုက်တွန်းတောင်းဆိုခဲ့တာနဲ့ပတ်သက်ပြီးWashington DC မြန်မာတန်ယုံကကြိုဆိုတဲ့အကြောင်းတန်ယုံရဲ့အင်္ဂါနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။1998ခုနှစ်ထဲကစတင်ပြီး IEEPA လို့ခေါ်တဲ့သမ္မတအမိန့်နဲ့ချမှတ်ထားတဲ့အမေရိကန်ဆိုးရွားရဲ့စီးပွားရေးတက္ကသိုလ်မှုအဲ့ဥပဒေအရမြန်မာနိုင်ငံပေါ်တန်ခတ်ရေးယူတာတွေလာမယ့်မေလမှာတက်တန်းကုန်ဆုံးမှာဖြစ်တဲ့အတွက်အဲ့ဒီရေးယူထားတာတွေကိုတက်တန်းထပ်မတူဖို့အမေရိကန်စီးပွားရေးအသိုက်အဝန်းကအမေရိကန်နိုင်ငံသားရေးဝန်ကြီးဗန်ဒါရေးဝန်ကြီးနဲ့ကုသန်းရောင်းဝယ်ရေးဝန်ကြီးတွေစီကိုလိတ်မှုပြီးစာရေးသားတိုက်တွန်းထားတာပါ။မြန်မာနိုင်ငံမှာပြီးခဲ့တဲ့နိုဝင်ဘာလကလွတ်လပ်မျှတတဲ့ရွေးကောက်ပွဲတွေကျင်းပနိုင်ခဲ့တာအပါအဝင်နိုင်ငံရေးရာဖြစ်ထွန်းထုတ်တက်မှုတွေဟာအားရစရာဖြစ်တယ်လို့ဆိုပြီးအမေရိကန်ဆိုးရွားအနေနဲ့မြန်မာနိုင်ငံနဲ့ဆက်ဆံရေးပုံမှန်ပြန်ဖြစ်စေနိုင်မယ့်လုပ်ငန်းစဉ်တွေတိုးမြင့်ဆောင်ရွက်တင်တယ်လို့အမေရိကန်စီးပွားရေးအဖွဲ့အစည်းကြီး5ခုကပြောနေတာပါ။နှစ်နိုင်ငံဆက်ဆံရေးအပြည့်အဝပုံမှန်ပြန်ဖြစ်လာဖို့အမေရိကန်ကုမ္ပဏီတွေမြန်မာနိုင်ငံတွင်းရင်းနှီးမြှုပ်နှံမှုတွေနဲ့နှစ်ဖက်စီးပွားရေးလုပ်ငန်းတွေပို့ပြီးတော့အပြန်အလှန်လုပ်ကိုင်နိုင်ဖို့မြန်မာစီးပွားရေးလုပ်ငန်းတွေတိုးတက်လာဖို့အမေရိကန်ဘက်ကအကူအညီတွေပေးနိုင်ရည်အတွက်ဒဏ်ခတ်ပိတ်ဆို့ထားတာတွေကိုအပြည့်အဝရုပ်သိမ်းရေးအမေရိကန်စီးပွားရေးအသိုက်အဝန်းကတိုက်တွန်းနေတာဖြစ်ပါတယ်။
အင်ဒိုနီးရှားနိုင်ငံဆူမထရာကျွန်းအနောက်ဖက်ကမ်းလွန်မှာရေတိမ်ပိုင်းငလျင်ကြီးတစ်ခုလှုပ်ခတ်သွားပြီးတဲ့နောက်ဆူနာမီရေလိုင်းအန္တရာယ်သတိပေးချက်ထုတ်ပြန်ထားပါတယ်။အဲ့ဒီဒေတာဟာ2004ခုနှစ်ကအိန္ဒိယသမုဒ္ဒရာဆူနာမီရေလိုင်းတံတင့်ခဲ့တဲ့ဒေတာဖြစ်ပါတယ်။အမေရိကန်ဘူမိဗေဒတိုင်းထာရေးဌာနရဲ့တိုင်းထာချက်အရပြင်းအား 9.6 ရှိတဲ့ငလျင်ကြီးဟာကမ်းခြေကနေကီလိုမီတာရာပေါင်းများစွာအဝေးရေအောက်10ကီလိုမီတာမှာလှုပ်ခတ်သွားတာပါ။ဒီကနေ့ငလျင်လှုပ်သွားတာကိုအင်ဒိုနီးရှားမလေးရှားနဲ့စင်ကာပူနိုင်ငံတွေကဒေတာအများအပြားမှခန်းစားခဲ့ရပါတယ်။အခုထုတ်ပြန်ထားတဲ့ဆူနာမီရေလိုင်းအန္တရာယ်သတိပေးချက်ထဲမှာအနောက်ဘက်ဆူမထရာမြောက်ဘက်ဆူမထရာနဲ့အာချေးပြည်နယ်တွေပါဝင်ပါတယ်။ဩစတြေးလျနိုင်ငံအနောက်ဘက်ကမ်းရိုးတန်းအတွက်လဲဩစတြေးလျတာဝန်ရှိသူတွေကဆူနာမီအန္တရာယ်စောင့်ကြည့်ဖို့သတိပေးချက်ထုတ်ထားပါတယ်။ဒီကနေ့အင်ဒိုနီးရှားဒေတာစံတော်ချိန်ညနေ 6:50 မှာငလျင်လှုပ်ခဲ့တာပါ။အမေရိကန်ဘူမိဗေဒတိုင်းတာရေးပညာရှင်တွေကအစောပိုင်းမှာငလျင်ပြင်းအားကို 8.3 လို့သတ်မှတ်ခဲ့ပေမဲ့နောက်ပိုင်းမှာ 9.6 ပြင်းအားအဖြစ်ရှော့ချလိုက်ပါတယ်
။လေဘနွန်စစ်သွေးကြောဖွဲ့ဟက်စ်ဘူလာကိုအကြမ်းဖက်ဝါဒကင်ဆွဲတဲ့အဖွဲ့တစ်ဖွဲ့ဖြစ်သတ်မှတ်လိုက်တဲ့အကြောင်း အဖွဲ့ဝင်၆နိုင်ငံပါပင်လယ်ခွေပူးပေါင်းဆောင်ရွက်ကောင်စီ GCC ကဒီကနေ့ကြေညာလိုက်ပါတယ်။အကြမ်းဖက်လို့ရတွေကိုကျူးလွန်မှုအတွက် GCC အဖွဲ့ဝင်နိုင်ငံတွေကလူငယ်တွေကိုလူသေးစုဆောင်မှုလက်နက်ခဲယမ်းတွေနဲ့ဖောက်ခွဲပစ္စည်းတွေခိုးသွင်းမှုနဲ့ပယံပရာအခြေအနေနဲ့အကြမ်းဖက်တာတွေဖြစ်လာအောင်လှုံ့ဆော်ဖို့ Hezbollah အဖွဲ့ကကြိုးစားတာတွေကြောင့်အခုလိုတက်မှတ်လိုက်တာဖြစ်တယ်လို့ GCC အတွင်းမှူးချုပ် Abdul Latif El Zayani ကပြောပါတယ်။ Syria, Yemen နဲ့ Iraq နိုင်ငံတွေမှာ Hezbollah အဖွဲ့ရဲ့လို့ရတွေဟာကိုကျင့်တရားနဲ့လူသားချင်းစာနာမှုဆိုင်ရာတန်ဖိုးတွေနဲ့လိုက်လျောညီတွေမဖြစ်ဘဲအာရဗီသာလုံခြုံရေးတွေချင်းချောက်မှုတစ်ခုဖြစ်နေတယ်လို့ GCC အတွင်းမှူးချုပ်ကပြောပါတယ်။ GCC အဖွဲ့ထဲမှာ Saudi Arabia, Kuwait, Qatar, Bahrain, Oman နဲ့အာရဗ်ဆော်ဘားများပြည်ထောင်စုတို့ပါဝင်ပါတယ်။ Syria သမ္မတဘာရှားအာဆတ်ကိုထောက်ခံပြီးအစိုးရစစ်တပ်နဲ့အတူတူတိုက်ခိုက်ဖို့ Syria နိုင်ငံထဲကိုစစ်သွေးကြွတွေလွတ်တဲ့အတွက် Hezbollah အဖွဲ့ကို GCC ကတန်ခတ်အရေးယူထားပါတယ်။
တရုတ်နိုင်ငံရဲ့စီးပွားရေးသိပ်မကောင်းလှတာကြောင့်အကျွေးယူနိုင်တဲ့အဆင့်တတ်မှတ်တဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့မိုဒီကတရုတ်အစိုးရရဲ့ဘန်နာငွေကြေးပိုင်းတောင်တင်းခိုင်မာမှုကိုတည်ငြိမ်တယ်ဆိုတဲ့အဆင့်ကနေအနှုတ်လက္ခဏာအဆင့်အဖြစ်အင်္ဂါနေ့ကရှော့ချတတ်မှတ်လိုက်ပါတယ်။တရုတ်အစိုးရကချေးယူထားတဲ့ငွေပိုများလာတာကြောင့်ငွေချေးယူနိုင်တဲ့အဆင့်ကိုရှော့ချလိုက်တာဖြစ်တယ်လို့နယူးယောက်အခြေစိုက်မိုဒီအဖွဲ့ကပြောပါတယ်။တရုတ်နိုင်ငံရဲ့ကျွေးမီဟာ2012ခုနှစ်ကပြည်တွင်းထုတ်လုပ်မှုတန်ဖိုးရဲ့ 32.500 ခန့်လုံးရှိတာကနေ2015ခုနှစ်ကုန်မှာခန့်မှန်းခြေ 40.600 ခန့်လုံးအထိရောက်သွားပါတယ်။မူရီအဆင့်ရှော့ချသတ်မှတ်လိုက်ရတဲ့နောက်ထပ်အကြောင်းတစ်ခုကတော့တရုတ်နိုင်ငံရဲ့ပြည်ပအရန်ငွေရော့ချလာတဲ့အခြေအနေပါ2014ခုနှစ်ဇွန်လကတည်းကဆိုရင်တရုတ်ရဲ့ပြည်ပအရန်ငွေဟာဒေါ်လာ862ဘီလီယံလောက်လျော့သွားပါတယ်။စီးပွားရေးပြည်ပြင်ပြောင်းလဲမှုတွေကိုတရုတ်မူဝါဒချမှတ်သူတွေအပြည့်အဝအကောင့်ထဲပေါ်နိုင်စွမ်းနဲ့လှုပ်ဆောင်မှုအခိုင်အမာရှိမှုအပေါ်မှာလဲမိုဒီအဖွဲ့ကတန်မြတ်ရှိတဲ့အကြောင်းပြောထားပါတယ်
။ကမ္ဘာပတ်လမ်းကြောင်းထဲမှာဂျပန်340နေခဲ့ပြီးတဲ့နောက်အမေရိကန်အကာသယာဉ်မှူး Scott Kelly နဲ့ရုရှားအကာသယာဉ်မှူး Mikhail Konyan တို့ကမ္ဘာမြေပြင်ကိုဘေးကင်းလုံခြုံစွာပြန်လည်ဆင့်သက်လာကြပါပြီ။အကာသယာဉ်မှူး Kelly နဲ့ Konyan တို့အပြင်နောက်ထပ်ရုရှားအကာသယာဉ်မှူးတူဖြစ်တဲ့ Sergey Volkov တို့လိုက်ပါသွားတဲ့ရုရှားအကာသယာဉ် Soyuz ဟာနိုင်ငံတကာအကာသစခန်းကနေထွက်ခွာလာပြီး၃နာရီအကြာဗိုလ်ဒူးနေမနဲ့အစောပိုင်းကကာဇက်စတန်နိုင်ငံမှာဆင်းသက်တာပါ။ Volkov ကနိုင်ငံတကာအကာသစခန်းမှာတခြားအကာသယာဉ်မှူးတွေလိုပဲ6လတက်တန်တာဝန်ထမ်းဆောင်ပြီးပြန်လာတာပါ။ Kelly ကတော့အကာသထဲမှာဇက်တိုက်အချိန်အကြာဆုံးနေခဲ့သူဖြစ်စံချိန်တင်သွားပါတယ်ခင်ဗျာ
။ Direct from Washington The Voice of America The VOA
ဗိုလ်ဒူးနေညာထိတ်တန့်ရောက်တဲ့ဒင်းတွေကိုကိုကြကြောသိမ့်နဲ့အမသိငီထိုက်တို့ကကြီးညာပေးခဲ့တာပါ။အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းကစစ်ရေးအခြေအနေကိုတော့အရင်ဦးဆုံးတင်ပြပေးပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရစစ်တပ်ကအခုရက်ပိုင်းတွင်တပ်အင်အားအလုံးရင်းနဲ့တိုးချဲ့နေရယူတာမို့တိုက်ပွဲတွေတကြော့ပြန်ပြင်းထန်လာမှာကိုစိုးရိမ်နေကြပါတယ်။အစိုးရတပ်ကတပ်အင်အားတိုးချဲ့ပြီးထိုးစစ်အရှိန်မြင့်လာလို့ရှိရင်တိုက်ပွဲတွေပြန်ဖြစ်လာနိုင်တဲ့အလားအလာရှိတယ်လို့လည်းတအောင်းပလောင်အဖွဲ့ကတာဝန်ရှိသူတွေကပြောပါတယ်။ဒီသတင်းပြည်စုံကိုတော့ VOA သတင်းနောက်မမမြင့်ခိုင်ကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ TNL တအောင်းပလောင်တပ်ဖွဲ့နဲ့ RCSS SSC ရှမ်းပြည်တောင်ပိုင်းတပ်ဖွဲ့တို့ကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားပြီးနောက်ပိုင်းအစိုးရစစ်တပ်ကရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲနမ်ဆန်နမ်ခန်ကုတ်ခိုင်စတဲ့ဒေသတွေမှာ February 23ရက်နေ့လောက်ကစပြီးတပ်အင်အားတိုးချဲ့ဆီလွတ်နေတာပါမြန်မာစစ်တပ်ဘက်ကတပ်အင်အားတိုးချဲ့ပြီးထိုးစစ်အရှိန်မြင့်လာရင်တိုက်ပွဲတွေပြင်းပြင်းဖြစ်လာနိုင်တဲ့အနေအထားနဲ့ပတ်သက်လို့ TNL ခေါ်တအောင်းပလောင်တပ်ဖွဲ့ကပြန်ကြားရေးတာဝန်ခံဘူမူးမိုင်အိုက်ကျော်ကအခုလိုပြောပါတယ
်လာတော့ကျွန်တော်ဒီမှာကတော့တပ်ပေါ်ရဘူးပြင်ထားလဲဒါပေမဲ့ကျွန်တော်ဖွဲ့ကဒီရင်းချင်ကြီးလက်ရှိရင်းချင်ကြီးဟိုအဆောင်ရနေတဲ့လုပ်ငန်းတွေအလို့ဟန်တန်းလို့ပြောဝန်အာကျွန်တော်အတွက်ဆိုတော့ကျွန်တော်ရှောင်မယ်ရှောင်လို့မရရင်လည်းမလုပ်တော့ချင်မရှောင်လို့ရှိတော့ကျွန်တော်တပ်ပေါ်တော့ပြရမယ်အာဒီရှောင်ပြီးမှလည်းဒီလောက်သူစီကတော့ဒီကျွန်တော်ပြရတော့တပ်ပေါ်ကဘယ်လိုမှရှောင်လို့ရပါမလို့အာဒီဂျာကာလာမှာတကယ်ကျွန်တော်ထင်တာတော့အစိုးရအရတူမဖြစ်ရှိနေတာမှလည်းနေလာတော့မဟုတ်ဘူးအာစီရကူပြောင်းမှသူတက်တယ်မဖြစ်ပြအောင်ဖန်တီးရယူတယ်လို့ပြောနေပေါ့
အခုရက်ပိုင်းမှာတော့အစိုးရတက်နေရော RCSS SSC ရှမ်းပြည်တောင်ပိုင်းတက်နေပါတိုက်ပွဲဖြစ်ပွားတာတော့မရှိသေးဘူးလို့ဆိုပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရတက်ကိုအာဏာမလွဲပြောင်းခင်ကြားကာလမှာစစ်ပွဲတွေပိုပြီးပြင်းထန်အောင်လူအဖွဲ့အစည်းအတွင်းတည်ငြိမ်မှုပြတ်ပြားအောင်ဖန်တီးနေတာတွေနဲ့ပတ်သက်လို့နိုင်ငံရေးပါတီတွေရောပြည်သူတွေပါသတိရှိကြဖို့ TNL တအန်းပလောင်တက်ဖွဲ့ကမြန်မာစစ်တပ်ရဲ့တပ်အင်အားအစမတန်တိုးချဲ့လာတာနဲ့ပတ်သက်လို့မက်လာတီယနီကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။နမ်ခန်းဒေသတဝိုက်မှာတော့မြန်မာစစ်တပ်ကအင်အားလုံးရင်းနဲ့ဝင်ရောက်လာတာတွေ့မြင်ရပြီးတိုက်ပွဲတွေပြင်းပြင်းရင်ဒုက္ခတွေတွေပိုပြီးများလာမှာကိုစိုးရိမ်နေလို့နမ်ခန်းမြို့နယ်ကဒေသခံတာမြင့်ကျော်ကပြောပါတယ်
။အေးလူထုကတော့တောင်ပေါ်ကကြေးရွာတွေတော့နည်းနည်းတော့ စိုးရိမ်စိတ်ရှိတာပေါ့ဗျာဟိုတိုက်ပွဲဖြစ်မှလည်းစိုးတာပေါ့ခုလည်းကျွန်တော်တို့ဒီမှာဟိုစစ်ဘေးဆောင်ဒုက္ခတွေကအချင်းချင်းနယ်ကရောကျွန်တော်တို့ဒီရှမ်းပြည်နယ်ကဒီနန့်ခမ်းမြို့နယ်ကရောဟိုမထောင်ကျော်ရှိနေပြီလို့အဲ့လိုနောက်ထပ်တိုက်ပွဲတွေဖြစ်လာရင်တော့ဒုက္ခတွေတွေကပုံများလာမှာပဲကျွန်တော်တို့စိုးရိမ်
တိုက်ပွဲတွေကြောင့်ဒေသခံပြည်သူတွေပဲနစ်နာတာမို့ထိုးစစ်စင်နာမျိုးတွေမဖြစ်သင့်တော့ဘူးလို့တမင်ကျော်ကအခုလိုဆက်ပြောပါတယ
်။အဲကျွန်တော်တို့အမြင်အရဒီဒီလိုစစ်ထိုးစစ်စင်တော့မဖြစ်တင်တော့ဘူးပေါ့ဗျာ။ဟိုကျွန်တော်တို့ဒီခြံရီလမ်းကြောင်းပေါ်ရောက်နေပြီဆိုတော့ကျွန်တော်တို့ရင်းခြံရီကိုပဲဥတီရမယ်လေ။ဆက်ပြီးနောက်ဆုံးပုတ်ပြီးဘလူးထူလည်းနစ်နာတော့ကျွန်တော်တိုင်းပြည်ပဲနစ်နာတယ်။
ဒေသခံပြည်သူတွေကိုအဓိကထိခိုက်နစ်နာစေတဲ့ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲတွေအပြင်လက်နက်ကင်အဖွဲ့တွေကြားထိတ်တရင်ဆိုင်နေရတဲ့အခြေအနေနဲ့ပတ်သက်လို့အလွန်မင်းစိုးရိမ်နေကြောင်းကုလသမဂ္ဂကမတ်လ၂ရက်နေ့မှာကြေညာချက်ထုတ်ပြန်ထားပြီးငင်းချင်းနဲ့ဖြည့်ရှင်းမှုမျိုးကိုဥတည်နိုင်ဖို့အဖွဲ့အစည်းတွေအားလုံးစပွဲပိုင်းပေါ်မှာဆွေးနွေးကြဖို့တိုက်တွန်းထားပါတယ်။ဖေဖော်ဝါရီလအတွင်းရှမ်းတပ်ဖွဲ့နဲ့ပလောင်တပ်ဖွဲ့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲနဲ့နန့်ခမ်းမြို့နယ်တွေမှာစစ်ဘေးရှောင်ဒုက္ခသည်စုစုပေါင်း9000ကျော်လောက်ထွက်ပြေးသိမ်းရှောင်နေရတာလည်းဖြစ်ပါတယ်ရှင်။
ရှမ်းပြည်နယ်မြောက်ပိုင်းကစစ်ရေးအခြေအနေကိုမမမြင့်ခိုင်တင်ပြပို့ခဲ့တာပါရှင်။အခုတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးနဲ့မေးမြန်းခန်းကိုတင်ပြပေးပါမယ်။လွှတ်တော်တွင်းအာနာရှင်စနစ်မျိုးဖြစ်မလာဖို့ဆိုရင် RTR လို့ခေါ်တဲ့လွှတ်တော်ကိုယ်စားလှယ်တွေကိုတာဝန်ကပြန်လည်ရုပ်သိမ်းနိုင်တဲ့ဥပဒေမူကြမ်းမဖြစ်မနေလိုအပ်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကပြောပါရယ်။လွှတ်တော်တွင်တည်ငြိမ်အေးချမ်းရေးအတွက်ရွေးကောက်ပွဲဆိုင်ရာကိစ္စတွေကိုတိတိကျကျဆောင်ရွက်ဖို့လိုမယ်လို့လည်းနောင်လာမယ့်ကော်မရှင်တာဝန်ရှိသူတွေကိုအကြံပြုခြင်းတယ်လို့ဦးတင်အေးကပြောပါရယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဦးတင်အေးကို VOA သတင်းတော်ကိုထဲအောင်ကတွေ့ဆုံမေးမြန်းခဲ့တာကိုနားဆင်နိုင်ပါပြီရှင်
။လူတွေကဟိုဥပဒေမူပေါင်းနေအောင်သိပြီးတော့ဖတ်မှတ်လေ့လာမှုအားနေတဲ့ခါကျတော့ဥပဒေမူပေါင်းနေမသိဘဲနဲ့နော်ဖြစ်နေတာလေးတွေကလည်းတဲ့အနေကြတယ်အဲ့ချိန်မှာလုံငန်းကိုကောင်တက်ပေါ်တဲ့ခါကျတော့နည်းနည်းလေးအဖူထစ်ကလေးရှိတော့ပါတယ်အဲ့အရာတော့ကျွန်တော်တို့မှာပဲတောင်းရရှိပါတယ်ကျွန်တော်တို့အဲရုပ်ကောက်ပွဲပညာပေးနိုင်မှုအားနည်းတော့တယ်ခုနကကျွန်တော်ရှင်းခဲ့ပါတယ်နော်အားနည်းတာလည်းပဲကျွန်တော်ရဲ့ဖွဲ့စည်းမှုဟာတိုင်းစင်မှာရှိတယ်ခဲစင်မှာရှိတယ်မြို့နယ်စင်မှာမဖွဲ့နိုင်ခဲ့ပါဘူးရကြီးမှာလည်းမဖွဲ့နိုင်ဘူးကျွန်တော်ရဲ့ hard core ပေါ့လေဘာလို့လဲလို့တော့လဲဆိုတော့မြောက်ကြီးလေးစားတဲ့ပုဂ္ဂိုလ်6ယောက်ကထဏဆိုင်9ယောက်နဲ့ပဲလုပ်သွားတာအဲ့ဒါကြောင့်ကျွန်တော်တို့ထိထိမိမိမလုပ်နိုင်တာဖြစ်ပါတယ
်ဒီပြီးခဲ့တဲ့လွတ်တော်မှာပေါ့နော်အချင်းချင်းဒီ recall law လို့ခေါ်တဲ့လွတ်တော်အမတ်ကနေရုပ်သိမ်းခွင့်ဥပဒေကိုတင်ခဲ့ပေမဲ့လွတ်တော်ကဒီမပြုခဲ့ပါဘူးအဲ့ဒီအတွက်ကောဒီတစ်ခါမှာရောဘယ်လိုမျိုးတက်ရောက်မှုတွေဖြစ်ပေါ်လာနိုင်မှာလဲခင်ဗျာ
တက်ကတာဥပဒေပြဋ္ဌာန်းရမယ်လို့ဖွဲ့စည်းပုံချင်ဥပဒေမှာဆိုထားပါတယ်ပုံမှန်96မှာတရားတော်တိုင်ကြားလာလို့ရှိရင်ကော်မရှင်စုံစမ်းရပါမယ်လို့ပြောတယ်ဆိုတော့ဘီနော်ရေးဆောင်ဖို့တော့ပုံမှန်399မှာဥပဒေပြဋ္ဌာန်းရမယ်လို့ဒါပြောထားပါတယ်။အဲဒါကိုကျွန်တော်လွတ်တော်အတင်ပြပါပါတယ်။လွတ်တော်ကခင်ဗျားရေးပါဆိုတော့ကျွန်တော် recall တော့ကျွန်တော်ရေးထားပြီးသား။ရေးပြီးတော့ဒီနေ့ပဲ၃ညလောက်ရှိပါပြီ။တို့လည်းဒါရေးကိုတို့ဒီဖြစ်အောင်မပြဋ္ဌာန်းဘူး။ဘယ်ဟာအချက်ကိုသွားလဲဆိုတရားနှုံးမယ်သူကဒါစကားပြော။မဟုတ်ပါဘူးတရားနှုံးကအဓိကမဟုတ်ပါဘူး။တရားနှုံးတိုင်နိုင်တာပဲရှိတယ်။မှန်တယ်မှန်တယ်ကျွန်တော်စစ်ပါမယ်။အမှန်တရားကိုလည်းပြန်ပြီးတော့သူရွေးကောက်ပွဲလေးပြန်လုပ်ပြရတာထောက်ခံမယ်မထောက်ခံဘူးဆိုတာလည်းလုပ်ပြရတယ်။အဲဒီကြောင့်တရားနုံကပြောမနေလေ။တရားနုံကတိတ်နေတယ်ဆိုလို့ရှိရင်ဒါဥပဒေမူပုံဖြစ်နေ။ခင်ဗျလွတ်တော်မှာပြင်မှာ။ဆယ်ရာနုံပြင်ကြလား။ရာနုံ20ပြင်ကြလားပြင်မှာ။ဒါတရားနုံဖြစ်တာတော့ဒါကျွန်တော်တို့ကတော့မတန်နိုင်ဘူး။ခင်ဗျလွတ်တော်လူပိုင်ခွင့်ရှိသောဟာကိုခင်ဗျလို့ပြင်မှာ။သို့ဆိုရီကောလို့ပြန်ထားရမယ်ဆိုတော့ရှိတဲ့ကြောင့်ပြန်ထားရပါတယ်။ဘာကြောင့်လဲဆိုတော့လွတ်တော်အာဏာရှင်စနစ်ဖြစ်သွားမှာဆိုရယ်เนาะတစ်ချိန်ကကျွန်တော်တို့ချက်ခိုင်းရ landslide ပုံမျိုးပေါ့လေ 80% နေပါလို့ရှိတယ်အဲကြောင့်သူတို့ကထင်သူလို့မဆိုလို့เนาะဒီလွတ်တော်ကိုယ်စားလှယ်တွေကိုလူတို့ကရွေးကောက်တင်မြှောက်တာလာเนาะသူတို့တွေကဒီ qualify မဖြစ်ဘူးเนาะဆိုလို့ရှိရင်လူတို့ကပြန်ဆွဲဒီ record လို့ဖို့သင့်တယ်ဒီ right ကိုလည်းပေးရမယ် right လည်းပေးထားတယ်ဥပဒေမပြဋ္ဌာန်းတဲ့ခါတည်းကကျွန်တော်ဒါပြောတာပါအဲတော့ကျွန်တော်ဘက်ကတော့ recall law ရှိဖို့ရှိတယ်ပါလေနော် recall law ရှိဖို့ရှိတယ်ပါလေနော်ဒါမှလည်းလွတ်တော်ကုစရတွေကိုလှူသောပြည်သူများမက်ဆန်နေရှင်တာထိန်းလို့ရမှာဖြစ်ပါဟုတ်ကဲ့ရလာပါရှိပါဟုတ်က
ဲ့နောက်ဆုံးမေးခွန်းမှာဥက္ကဋ္ဌဥက္ကဋ္ဌကဒီ2012ကလေးကအခု2015ရွေးကောက်ပွဲအထိပေါ့နော်ဟိုဥက္ကဋ္ဌတာဝန်ယူခဲ့တယ်ဆိုတော့နောက်တက်လာမယ့်အစိုးရတက်လက်ထိုင်ရေးကြာရင်ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကိုဘာတွေများအကြံပြုချင်ပါလဲခင်ဗျဟ
ိုပြည်အောင်စုရွေးကောက်ပွဲကော်မရှင်ကျွန်တော်အကြံပြုချင်တာကတော့ ်ကော်မရှင်တွေရေးကြည့်ပါတယ်နော်ဒါကြောင့်ကျွန်တော်ကတော့နောက်လူတွေလည်းပဲတေကဥပဒေနားလည်အောင်လုပ်ပါပြီးရင်တော့ဘာဖြစ်တိတိကျကျလောက်ပြီးတော့လုပ်ရတယ်တိကျလုံးမှန်တာလည်းပဲလူတို့ကသူခံစားမှာငါတို့ရွေးလိုက်တဲ့ကုစလေဆိုတာသူကလက်ခံလို့ရှိရင်အဲ့ဒီတတန်းတစ်ချောက်လေတည်ငြိမ်အေးချမ်းသွားမယ်ဟာညစ်ပြီးမှငါတို့ရွေးတဲ့မို့လို့ညစ်လို့ဆိုလို့ရှိရင်လေအဲ့ဒီတတန်းကြီးတစ်ချောက်လို့ကနိုင်ငံရေးမတည်မငြိမ်မှုတွေဖြစ်သွားမှာလေမကောင်းပါဘူးနော်အဲ့ဒါကြောင့်ကော်မရှင်ကတော့ရေးကြည့်တယ်တည်တည်ကြဲကြဲမှန်မှန်ကန်ကန်တတ်တည်ရှိရှိလုပ်လို့ရတယ်ဥရီမူပေါ်မျိုးကျွမ်းကျင်အောင်နှံ့ဆောက်အောင်ဒါတွေသိစိတ်လေ့လာဖို့လိုပါတယ်လို့ပြောချင်ပါတယ်
ကျေးဇူးများအစ်တမအုပ်ကြရပါခဲ့ပ
ါပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကိုကိုထဲအောင်မေးမြန်းခဲ့တာပါရှင်အခုတော့မလေးရှားနိုင်ငံကမြန်မာရွှေ့ပြောင်းအလုပ်သမားတို့ရဲ့အခက်အခဲအခြေအနေကိုတင်ပြပေးပါမယ်မလေးရှားနိုင်ငံမှာရှိတဲ့တရားမဝင်မြန်မာအလုပ်သမားတွေကိုတရားဝင်အလုပ်ခန့်အပ်သွားမဲ့အစီအစဉ်နဲ့ပတ်သက်ပြီးမလေးရှားနိုင်ငံဆိုင်ရာမြန်မာတင်ယုံကမနေ့ကအတိပေးချက်ထုတ်ပြန်ပါတယ်ဒါပေမဲ့လည်းဒီအစီအစဉ်အရမလေးရှားရောက်မြန်မာအလုပ်သမားတွေအတွက်ကုန်ကျနှုန်းစရိတ်တိတ်ကြီးတာကြောင့်မြန်မာအလုပ်သမားတွေအတွက်အခက်ကြုံနေရတယ်လို့သိရပါဗျ။စုံစမ်းမေးမြန်းထားတဲ့မတ်အေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။မလေးရှားနိုင်ငံမှာရှိတဲ့တရားမဝင်မြန်မာအလုပ်သမားတွေနဲ့ပတ်သက်လို့တရားဝင်အလုပ်ခန့်အပ်မဲ့အစီအစဉ်အတွက်မြန်မာနဲ့မလေးရှားနိုင်ငံတို့နှစ်ဖက်တာဝန်ရှိသူတွေဆွေးနွေးခဲ့ကြပါတယ်။ဒီအစီအစဉ်အရယာယီအလုပ်လုပ်ခွင့်ပါမစ်ရရှိထားပြီးတရားမဝင်နေထိုင်သူများဖြစ်သွားကြသူတွေလူမှုရေးအလဲဗီဇာနဲ့လာပြီးတရားမဝင်ဖြစ်သွားကြသူတွေအတွက်ဥပဒေစည်းကမ်းချက်တွေလည်းသတ်မှတ်ထားပါတယ်။အဲ့ဒီလူတွေကတော့တက်တန်း24လရှိတဲ့နိုင်ငံကူးလက်မှတ်ကင်ဆောင်ထားတဲ့အထောက်အထားပြသဖို့လိုသလို2016ခုနှစ်ဖေဖော်ဝါရီလ15ရက်နေ့မတိုင်ခင်အနည်းဆုံး6လအလုပ်လုပ်ဖူးတဲ့သူတွေဖြစ်ရပါမယ်။ဒါအပြင်အခုအလုပ်လျှောက်မဲ့သူတွေဟာပြည်ဝင်ခွင့်ဗီဇာကိုကင်ဆောင်ပြီးလေကြောင်းလိုင်းကနေဝင်ရောက်တဲ့တရားဝင်ဝင်ရောက်လာသူတွေလည်းဖြစ်ရပါမယ်။ဒီအစီအစဉ်အရကုန်ကျစရိတ်ငွေကြေးတွေများလွန်းတာတွေအလုပ်ရှင်ဖြစ်ငှားရမ်းမဲ့တထေးကလည်းဗီဇာတက်တန်းကျော်သွားသူတွေကိုလက်ခံရမှာဖြစ်လို့ဒဏ်ကြေးဆောင်ရမှာတွေနဲ့လိုက်နိုင်ရမယ့်စီးမြင်စည်းကမ်းတွေကအတော်များတာကြောင့်ဒီအစီအစဉ်ကရှောက်ထားသူမရှိသလောက်နည်းပါတယ်ဆိုပြီးမလေးရှားရောက်မြန်မာနိုင်ငံသားတကူကအခုလိုပြောပြပါတယ်
ဟိုတကယ်အစိုက်ရောမလုပ်ပြီးနေလို့ရဆိုအဲ့ဒီဈေးနဲ့ဘာမှမကိုက်ဘူးရတဲ့လားသာ900နဲ့အိမ်လားကဖြစ်မှာနဲ့ရေဘူးမီဘူးဖြစ်မှာနဲ့ဆိုစရအောင်3000လောက်မကျဘူးအခုသူတို့လုပ်တဲ့ပုံစံနဲ့ဆိုရင်လေပြီးရက်တက်ဟာနဲ့သွက်မယ်ဆိုရင်လေပြီးရက်ဒါကအရင်လေပြီးကြီးမရှိသေးတာဒုတိယကျင်ထက်တက်ဖို့ရှိသေးတယ်။သွက်မယ်ဆိုဒုတိယကို6000လောက်ကျော်6000ကျော်ရမယ်။6000ဆို17000လောက်ကျောင်းရမယ်။အမိုက်ဒီမှာတလားတလားဟိုစားစိမ့်နဲ့အိမ်ကိုတသိန်းပို့ဖို့လူတွေကခဲရင်နေတဲ့အချိန်မှာအဲ့လောက်ကြီးကိုဝုန်းနေဆိုတော့ဘယ်သူမှလက်ထက်မှာပတ်စံဖြစ်နေဘူးပဲကလေးမှမရှိဘူးမှာ။
တရားမဝင်နီးလန်းတွေနဲ့လာတဲ့သူတွေအနေနဲ့လည်းအေဂျင့်ကုမ္ပဏီတွေကနေတဆင့်မြန်မာတန်ရုံထံကနေနိုင်ငံကူးလက်မှတ်စာအုပ်တွေထုတ်ထားတာတွေရှိပေမဲ့လည်းလေကြောင်းလိုင်းကလာတဲ့သူတွေကအလုပ်လျှောက်ထားခွင့်ရှိမယ်ဆိုတာကြောင့်မြန်မာအလုပ်သမားတွေအတွက်အခွင့်အလမ်းတွေနှဲပါသွားတယ်လို့လည်းဆိုပါတယ်ဒီစီစဉ်နဲ့ပတ်သက်လို့သိရှိနိုင်ဖို့မလေးရှားနိုင်ငံဆိုင်ရာမြန်မာတန်ရုံကအလုပ်သမားတန်အရာရှိဦးအောင်ကျော်မင်းကိုဆက်သွယ်မေးမြန်းတဲ့အခါမှာတော့အခုလိုပြောသွားပါတယ်
လုံးတဲ့အေဂျင့်ကိုမေးကြည့်ပါနော်အဲ့ဒီက Diamond Palace နဲ့တန်ရုံကနော်ကျွန်တော်တို့ကမဖြစ်စေညာတော့တရားနေစလုပ်မယ်ဆိုပြီးတော့ဒီမှာလုံနိုင်ပြီစေညာတယ်လေအဲ့တော့ဟိုဘက်ကနှစ်ဖက်အေဂျင့်ခံပေးထားတာကိုနော
်မလေးရှားနိုင်ငံကိုလစဉ်လူဦးရေ3000ကနေ4000လောက်ထိမြန်မာအလုပ်သမားဝန်ကြီးဌာနကနေတင်ပို့နေတာကြောင့်မလေးရှားမှာမြန်မာအလုပ်သမား6သိန်းထက်မနည်းရှိနေတယ်လို့လည်းခန့်မှန်းပြောဆိုနေကြပါတယ်ဒီထဲမှာအ ਨੇ စုံ3သိန်းကျော်ဟာအလုပ်လုပ်ခွင့်ဗီဇာတက်တန်းကုန်ဆုံးနေသူများဖြစ်ကြတယ်လို့လည်းဆိုပါတယ်ဒါအပြင်ဒုက္ခတွေအဖြစ်ခိုးလုံနေထိုင်နေသူတွေထိုင်းကနေတဆင့်မလေးရှားနိုင်ငံကိုအလုပ်လာလုပ်ကြသူတွေလည်းရှိနေကြတာပါအခုအစီအစဉ်ရငွေကြေးကုန်ကျစရိတ်တွေများပြီးစီကံသတ်မှတ်ချက်တွေများတဲ့အတွက်အလုပ်သမားတွေဟာအလုပ်ပြန်လုပ်ခွင့်ရဖို့အတွက်ကခက်ခဲနေအောင်မှဖြစ်တယ်ဆိုပြီးမလေးရှားရောက်မြန်မာရွှေ့ပြောင်းလုပ်သမားတွေကပြောဆိုကြပါတယ်ရှင
်မလေးရှားရောက်မြန်မာရွှေ့ပြောင်းအလုပ်သမားတွေရဲ့အခက်အခဲကို VOA မြန်မာပိုင်းသတင်းတော့ MyA မှာကသတင်းပေးပို့ခဲ့တာပါရှင်အခုတော့ကရင်ပြည်နယ်ဘက်ကအကူအညီပေးဝေတာတွေကိုတက်လက်ကြည့်ကြရအောင်ပါလူသားချင်းကူညီပေးရေးအစီအစဉ်ရဂျပန်နိုင်ငံရဲ့အကြီးမားဆုံး NGO အဖွဲ့တစ်ခုဖြစ်တဲ့ Nippon Foundation ဥက္ကဋ္ဌနဲ့အဖွဲ့ဝင်တွေဟာဒီကနေ့မှာပဲကရင်ပြည်နယ်နဲ့ဆက်ဆက်ရဒေသကစစ်ပွဲကာလအတွင်းအိုးအိမ်ရွှေ့ပြောင်းခံရသူတွေအတွက်အကူအညီပေးရေးအခမ်းအနားကိုကရင်ပြည်နယ်ဖအံမြို့မှာကျင်းပခဲ့ပါတယ်။ Nippon Foundation အနေနဲ့အိုးအိမ်ရွှေ့ပြောင်းခံရသူတွေအတွက်စာနာရိတ်ခါအပြင်အိမ်ယာဆောက်လုပ်ပေးဖို့သဘောတူခဲ့တယ်လို့ပြည်နယ်လွှတ်တော်ဥက္ကဋ္ဌကပြောပါတယ်။ဒီအကြောင်းပြေစုံကိုတော့မေးမြန်းထားတဲ့ VOA သတင်းတော်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ဂျပန်နိုင်ငံရဲ့အကြီးဆုံး NGO အဖွဲ့တစ်ခုဖြစ်တဲ့ Nippon Foundation အဖွဲ့ကနေကရင်ပြည်နယ်တွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်စစ်ဘေးရှောင်အိုးအိမ်ရွှေ့ပြောင်းခံရတဲ့သူတွေအတွက်အကူအညီပေးဆောင်သွားမှာဖြစ်ပါတယ်။ကရင်ပြည်နယ်ဖမ်းအမျိုးနယ်တွင် Nippon Foundation ဥက္ကဋ္ဌဦးဆောင်တဲ့အဖွဲ့နဲ့ကရင်ပြည်နယ်ဆိုရဖွဲ့ကရင်လက်နက်ကန်ဖွဲ့တွေနဲ့ဒီကနေ့တွေ့ဆုံမှုမှာ Nippon Foundation Anne, Tola Kune Tarma Tonda Kuni Pisan Tuamelu, Piosu Kejao, Kim Bin Luto Ugusa, Uso Chicken Akulu Piovare.
Nippon
Foundation Ali, the Nasasa Chakunima, Kayengaya Sham, Mon Yakan Pinetu, Sibi Shang Nia Sukan to Redu, San Ipong Tatina Natang Bawi. See, Sewa Sa Chenangu, Tapa Pedro Melule, Uso Chicking up your body. Tabi, Nippon Foundation, Linet, Sipit and Kaniyare, the Tongayai, Dublayakayai, Betawakayane, Melati Darima, Sipisha, Nia Sunga to Redu, Ayate Salo Bibu, the Botu Nike, Delule, Gayimbine Loto, Ugusa, Uso Chicking up so bad.
ไอ้ชาวรายอ๋อดีเจ้านี่ยอซีกันนี่ยอโซลามีนี่ยอตะวะทีนี้ตุ้ยสมมุมานิพพนพงษ์ทิชย์องค์กษัตริย์ยูไฮซาซากาวาเนี่ยพ่อวินฤกยิงปีเนี่ยวงจีจ้องเนี่ยอโซยพ่อวินฤดีเนี่ยหลุดต่อองค์กษัตริย์อุซอฉิกินปีรองสุวงจีวางเมกยันยูกยันมิวราซียงองค์กษัตริย์มุตุเซโฟเนี่ยพ่อวินฤกยันยูกยันเนลีปีซีกยันญิงจันยีกองซีพ่อวินฤ ABSDF ကျောင်းသားတက်မတော်ဖွဲ့တွေတက်ရောက်ခဲ့ပါတယ်။ကရင်ပြည်နယ်အတွင်းမှာကရင်ယူကရင်မြူရာစီယုံနဲ့မြန်မာဆိုရတတ်တို့ကြာကာလကြာမြင့်စွာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်တိုင်းနဲ့ချီတဲ့ဒုက္ခတွေတွေဟာထိုင်းမြန်မာနယ်စပ်ဒေသတွေမှာစစ်ဘေးတိမ်းရှောင်နေရတဲ့အပြင်စစ်ဘေးရှောင်နေရဆုံးခွာသူများပြားရှိနေစေလဲဖြစ်ပါတယ်။လက်ရှိကရင်ဒုက္ခတွေစခန်းခွနခုမှာဒုက္ခတွေတသိန်း
ဖနိုင်ငံမှာရောင်းတဲ့ဒုက္ခတွေစခန်းတွေကြပဲဒီ UNHCR နဲ့စခန်း agency တွေနဲ့ preparedness ပေါ့နော်ပြန်ဖို့အတွက်ပြင်ဆင်တာပဲရှိတယ်မနေ့ကပြန်တယ်တစ်ပတ်ကပြန်မယ်ဆိုဘလို့မှမရှိနေသေးဘူးပေါ့နော်နေစားမှာဆိုဟိုကန်ချနာဘူရီဆန်ခလာဘူရီကနေပြီးတော့ဟိုမဲဆောင်ဖြစ်ဖြစ်ကျင်းဒုက္ခတွေအပါဝင်ပါလားကျင်းဒုက္ခတွေကစခန်းခုနှစ်ခုရှိပြီးတော့ကလီနီယာတော့စခန်းနှစ်ခုရှိတယ်ပေါ့နော်အဲ့တော့အားလုံးထုံနိုင်လို့ရှိရင်ဥယျာဉ်တပင်းနှစ်ပေါင်းပေါင်းကျင်မှရှိတယ်ပေါ့နော
်2015ခုနှစ်ရွေးကောက်ပွဲမှာအနိုင်ရရှိခဲ့တဲ့ NLD ခေါ်မျိုးရတီမိုကစီအဖွဲ့ချုပ်ကနေမကြာမီကာလတွင်အစိုးရဖွဲ့ခွဲရတော်မှာဖြစ်တဲ့အတွက်ကရင်ပြည်နယ်အစိုးရဖွဲ့စည်းပြီးရင်ပြည်နယ်ငြိမ်းချမ်းရေးလုပ်ငန်းတွေကိုဆောင်ရွက်သွားဖို့မျှော်မှန်းထားတယ်လို့ NLD ဖွဲ့ချုပ်ရဲ့ကရင်ပြည်နယ်လွှတ်တော်ဥက္ကဋ္ဌဦးစောချစ်ခင်ကပြောပါတယ
်ကျွန်တော်တို့လောလောဆယ်ရတယ်ဆေးရမဖွဲ့တဲ့ခါရတော့ကျွန်တော်တို့အတိအကျပြောနေတယ်ကျွန်တော်တို့ပြည်နယ်ဝန်ကြီးတွေရေးပြီးနေရင်ကျွန်တော်တို့တော်ကိုယ်စားလှယ်နေတော့ဘာလုပ်မလဲဆိုအဲ့ဒါကိုကျွန်တော်တို့ပြောရမှာနော်ဒီကြော်ရပြကျွန်တော်တို့ဒီငင်းချင်းရောငင်းချင်းကျောက်ကျွန်တော်ဒီကြော်ကိုဒီကြော်ပြေးလို့လို့ဆင်ရှိပါလေ။ဒီဒီလေးမှာငင်းရဲ့အစ်မရဲ့အတွက်ကျွန်တော်အဲ့ဥပ္ပီဆောင်မလို့တော့ကျွန်တော်မျော်လင့်ထားတာပေါ့နော်
။ဒီကနေ့ပြုတ်လုတဲ့သွေးဆုံမှုအခမ်းအနားမှာပြည်ထောင်စုဝန်ကြီးဦးအောင်မင်းကလည်းလက်ရှိကရင်ပြည်နယ်အတွင်းစစ်ဘေးရှောင်တွေအတွက်နိပွန်ဖောင်ဒေးရှင်းကလည်းအကူအညီပေးဆောင်တဲ့အပေါ်မှာကျေးဇူးတင်ရှိကြောင်းပြောဆိုခဲ့တယ်လို့လက်ရှိငင်းချမ်းရေးဖြစ်စဉ်နဲ့ဒေတာဖွံ့ဖြိုးရေးလုပ်ငန်းစဉ်တွေကိုလည်းရှင်းလင်းတင်ပြခဲ့ပါတယ်။နိပွန်ဖောင်ဒေးရှင်းဟာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနေတဲ့အဖွဲ့အစည်းဖြစ်ပြီးမြန်မာနိုင်ငံတွင်တိုင်းရင်းသားဒေသကစစ်ဘေးဒုက္ခသည်တွေနဲ့အိုးအိမ်ရွှေ့ပြောင်းခံပြည်သူတွေကိုအကူအညီပေးဆောင်နေတဲ့အဖွဲ့တစ်ခုလည်းဖြစ်ပါတယ်။နိပွန်ဖောင်ဒေးရှင်းဟာ1962ခုနှစ်မှာတည်ထောင်ခဲ့ပြီးလက်ရှိဂျပန်ပြည်မှာအင်အားအကြီးဆုံး NGO အဖွဲ့တစ်ခုလည်းဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းသတင်းတော်နိုင်ကွန်းအိမ်သတင်းပေးပို့ခဲ့တာပါရှင်။ VOA ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သောရရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့ရတယ်ဆိုရင် VOA ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ VOA ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်းည9:00နာရီမှာ Asia Set 7ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါတင်မကဒါရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေတော့လည်းကြည့်ရှုနိုင်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင် BOA မြန်မာပိုင်းည9နာရီကနေ10နာရီထိထုတ်လွှင့်တဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာယူရဲ့အစီအစဉ်မှာတော့မြမမီဒီယာမြင်ကွင်းနဲ့ဦးကျော်စန်သာရဲ့မြမအရေးသုံးသက်ချက်အပြင်မြမတခွင်အစီအစဉ်မှာနားဆင်ရမှာကတော့
ပြဿနာတဲ့မှာလဲ download နဲ့အယူဆတွေဟာခစ်ကိုတယောသိနေအောင်တယောရတာ။ဒါနုပညာသမားရဲ့တောင်းပုဂ္ဂိုလ်ရေးစော်ကားတာကကျွန်တော်သိတဲ့ဘောမချအောင်အမေခရဲ့နေတာဖြစ်
မြန်မာသဘင်အစည်းအရုံဥက္ကဋ္ဌဖိုးချစ်ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်အခုရင်ဦးဆုံးတော့မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်မြန်မာမီဒီယာမြင်ကွင်းမှာတော့လွှတ်တော်တွင်တင်ပြခဲ့တဲ့လက်ပတောင်းစီမံကိန်းနဲ့ပတ်သက်တဲ့ကိစ္စအပေါ်တက်မတော်သားအမှတ်တွေကတညီတညွတ်တဲ့ကန့်ကွက်ခဲ့တဲ့ဆိုတာနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကသမ္မတအမည်စောပြီးတင်သွင်းတော့မဲ့အကြောင်းအရာတွေကိုနားဆင်ကြရမှာပါမအိတ်ခိုင်ဦးရေးသားထားပြီးတော့ဦးစံမိုးဝေကကူညီတင်ဆက်ထားပါရရှင
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အမတ်တခုတင်တင်းလာတဲ့လက်ပတောင်းတောင်အဆိုနဲ့ပတ်သက်ပြီးတော့တက်မတော်သားအမတ်တွေကတညီတညွတ်ထဲကန့်ကွက်လိုက်တဲ့အကြောင်းကိုအရင်ဆုံးပြောပြရမယ်ဆိုရင်တော့မပြီးပြတ်သေးတဲ့လက်ပတောင်းပြဿနာကိုတင်ပြတဲ့အခါမှာတက်မတော်သားအမတ်တွေကတညီတညွတ်ထဲထပြီးတော့ကန့်ကွက်လိုက်တဲ့သတင်းပုံရိပ်တွေကိုအခုသတင်းပတ်အစိုးရမီဒီယာလွှတ်တော် channel ကနေတွေ့မြင်လိုက်ရပါတယ်။ဒါအပြင်နိုင်ငံပိုင်နယ်မြေနိုင်ငံပိုင်ဆက်ယုံနေနိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေကိုအရင်စလိုငှားရမ်းမှုဖယ်ရှားပေးမှုတွေနဲ့ပတ်သက်ပြီးတော့ပလဲအမတ်ဒေါခင်စန်းလိုင်ရဲ့အရေးတကြီးအဆိုကိုအမျိုးသားရင်ကြားစီရေးကွဲနိုင်တယ်ဆိုတော့ကြန့်ခိုင်ရေးအမတ်ကိုစလဲဦးစောထွန်းမြအောင်ကပြောထားတဲ့သတင်းကိုလည်းတွေ့ရပါတယ်။အခုချိန်မှာတော့တင်သစ်တင်တိုက်တယ်ဆိုတဲ့အဆိုတချို့ကို NLD အမတ်တွေဘက်ကတင်ပြခဲ့ကြပြီးတော့တချို့အဆိုတွေကိုတော့အတိုက်ခံဖြစ်တဲ့ပြည်ထောင်စုကြန့်ခိုင်ဖွံ့ဖြိုးရေးပါတီအမတ်တချို့ကကန့်ကွက်နေကြတာတွေကိုလည်းလွှတ်တော်မှာမြင်တွေ့နေရပါတယ်။ဒီအတွက်ပြည်သူတွေဘက်ကအရင်ကထက်လွှတ်တော် channel ကိုပိုးပြီးတော့ဂရုတစိုက်ကြည့်လာခဲ့ကြသလိုတပတ်အတွင်းလွှတ်တော်သတင်းတွေကလူကြိုက်များမှုမြင့်တက်လာတယ်လို့သတင်းသမားတချို့ကဆိုကြပါတယ်။အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ NLD ပြည်သူလွှတ်တော်အမတ်တအုပ်ဖြစ်တဲ့ဒေါ်တန်နာကအခုတို့ပြောပြပါတယ်
။ပြည်သူလွှတ်တော်ကိုယ်စားလှယ်တယောက်ဖြစ်လာလို့ရှိရင်နိုင်ငံအကျိုးကိုပဲကြည့်ရမယ်။ပါတီလူမျိုးဆွဲပါတီဆွဲခိုင်ကနာဆွဲမရှိအောင်လို့ဆိုတယ်။ဆိုအခုကတညီတဲ့အားလုံးတမတော်ကကိုယ်စားလှယ်အားမတခိုင်ရလေဖြစ်ပြီ။ကိုယ်စားလှယ်တယောက်ရေးချင်တယ်မင်းတို့ဒီမှာပြောလို့ရတယ်။ဒါလည်းရွေးချယ်ခံရင်ချစ်ချစ်ရွေးချယ်မှာဖြစ်ဖြစ်လို့စေ25ရာခိုင်နှုန်းရလွတ်တော်လေလွတ်တော်ကိုစလေရဲ့ဟောင်းရအခွာရောက်နေပြီဆိုတော့ဒါဟာအုပ်စုလိုက်တည်ရထားပြီးကန့်ကွက်ချင်တာအုပ်စုလိုက်အင်အားပြတာဒါမှမဟုတ်အစုအဖွဲ့ဖွဲ့တာပီလာပုံစံတန်းတန်းမျိုးစားမနေစင်းတကယ်တော့အုပ်ဝေးဒီဥရင်းနဲ့မကိုက်ဘူးဒီလိုပဲဆိုတာ
ဒေါ်တန်နာဖြစ်ပါတယ်နောက်ထပ်တင်ပြခြင်းတဲ့အကြောင်းအရာကတော့ပြည်တော်စုလွတ်တော်ကနေတမရရွေးပေးမဲ့ရက်ကိုမလ16ရက်နေ့အစားဆယ်ရက်နေ့ကိုပြင်ဆင်ပြောင်းလဲပြီးတော့ရှစ်တိုးလိုက်ခဲ့တဲ့အကြောင်းဖြစ်ပါတယ်။အခုရက်ထဲမှာကရွေးကောက်ပွဲအပြီးကာလမှာလူထုစိတ်အဝင်စားဆုံးသတင်းတစ်ခုဖြစ်ပါတယ်။မကြခင်အစိုးရတဲ့လက်ထက်မှာ59ဆလုံးညောင်းဒေါန်ဆန်းစုကြည်တမရဖြစ်မဖြစ်ဆိုတာကိုလူတိုင်းနှီးပါးကစိတ်ဝင်တစားသိကျင်လို့မျှော်လင့်နေကြတာဖြစ်ပါတယ်။အခုပဲတမရဖြစ်မှလားနောက်ပိုင်းကျမှတမရဖြစ်ခွင့်ရှိမှလားဆိုတာကိုအနည်းအမြန်ပဲစောင့်ကြည့်ရမှာဖြစ်တယ်လို့ NLD အလုံအမှုဆောင်အဖွဲ့ဝင်ဖြစ်တဲ့ဦးဝင်းထိန်ကဆိုထားပါတယ်ဒီကိစ္စပေါ်မြန်မာနိုင်ငံရေးတုံးသက်တဲ့ဇနင်းသားဆရာတွေရဲ့တုံးသက်နေမှုတွေပေါ်အက်ဒီတာတဦးဖြစ်တဲ့ဒေါ်တင်စာအောင်ကသူမရဲ့အမြင်ကိုအခုလိုပြောပြပါတယ
်ကိုတမတင်သွင်းမဲ့ရက်စီဝဲလုံးမဲ့ရက်ကိုအရှိတိုးလိုက်တဲ့ခုနှစ်ရက်တိုးလိုက်တဲ့ခါကျတော့လူတွေကပို့ပြီးတော့မှဆော့ဆော့တီချင်ကြတဲ့ခါကျတော့ဒီဟာပို့ပြီးတော့စိတ်ဝင်တစားပြောကြဆိုကြတာတွေ့ရဒီတင်ရင်ပို့ပြီးတော့မှလူတွေကဒီ၃လောက်လဲကြာတယ်လို့ထင်နေကြတဲ့ခါကျတော့ဒီဟာအရှိတိုးလိုက်တာပို့ပြီးတော့မှကျူးစွလာတဲ့သဘောရှိရဲ့နောက်တစ်ခုကတော့သောစုသမရဖြစ်မလားမဖြစ်မလားပေါ့လေဒေါန်ဆန်းစုကြီးသမရဖြစ်မလားမဖြစ်မလားနဲ့ပတ်သက်ပြီးတော့မှဒီမြန်မာအရေးလေးလာတုံ့သက်သူလဲရီချေကန်ပြောတဲ့ခါကျတော့သူကသောစုဒေါန်ဆန်းစုကြီးနဲ့ ကာကွယ်ရေးအစည်းအကြုံနဲ့ညှိပြီးတော့သမရရလူမရှိတော့ဘူးနှစ်နှစ်အတွင်းဖွဲ့စည်းပုံမထီတော့ဘူးလို့ဒေါ်စုကပြောတယ်ဆိုတဲ့ဟာမျိုးထွက်လာတယ်ပေါ့နော်အိုင်မာဒေါ်စုဘာဖြစ်မလဲဆိုတဲ့ဟာကိုလည်းခံမှန်းကြတယ်ပေါ့နော်တချို့ဆိုရင်နောက်ကြတယ်သမရမှုကြီးဆိုတဲ့နေရာကိုယူမယ်ဘာညာထိနောက်ကြတယ်ပေါ့ဒီမှာလည်းနိုင်ငံရေးလေးလာသုံးသက်တဲ့ဆက်ကြုံရေးအထက်ပြောတာဒီတခါတော့လယ်ဂျီကင်မှန်ပါသေးလို့ပြောကြတယ်ပေါ့အဲ့တဲ့နှစ်ခုတော့တော်တော်စိတ်ဝင်စားတာတွေ့ရပါတယ
်အခုရပိုင်းနေမှာအယ်နီညိုတောင်းအပူချိန်မြင့်တက်လာခဲ့ပြီးတော့မီးလောင်မှုတွေမကြာခဏဖြစ်ခဲ့သလိုအရင်ပတ်တွင်းမှာရန်ကုန်မှာမြင်းကလေးလှုပ်ခတ်ခဲ့ပါတယ်ဒီလှုပ်ခတ်မှုနဲ့ပတ်သက်ပြီးတော့တပ်မတော်ရေကစစ်ရေးလေ့ကျင့်မှုတွေပြုလုပ်ခဲ့တာကြောင့်ငရင်မဲလှုပ်တက်လာရေတက်စစ်ရေးလေ့ကျင့်မှုကြောင့်ဖြစ်တာလားဆိုတာကိုမေးခွန်းထုတ်နေကြတာရှိပါတယ်အခုတပတ်တာလုံးမီဒီယာတွေပေါ်မှာရေတက်စစ်ရေးလေ့ကျင့်မှုတချို့ရဲ့အကြောင်းမီးလောင်တဲ့သတင်းတွေနဲ့လွတ်တော်တွေကလူစိတ်ဝင်စားစရာသတင်းတွေကိုရည်တာဖော်ပြနေကြတယ်ဆိုတာကိုတင်ပြရင်းညီကုန်းချုပ်လိုက်ရပါတယ
်မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြရတာပါရှင်အခုဆက်လက်ပြီးတော့ဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ပြပေးပါမယ်ဒီတစ်ပတ်မှာတော့လွဲပေးမဲ့အာနာဘာအနှစ်သာရကြံမလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားပါတယ်ကမ္ဘာပေါ်မှာအချိန်အကြာဆုံးယူနေတဲ့အာနာလွဲပြောင်းမှုမြန်မာနိုင်ငံမှာမကြခင်ဖြစ်လာလိမ့်မယ်လို့မျှော်လင့်ရပါတယ်။ဒါပေမဲ့မလွဲပြောင်းခင်မှာအမီးနှုတ်ခေါင်းနှုတ်ခံနေရတဲ့ဒီအာနာတကယ်လွဲပြောင်းလာတဲ့အခါဘာများကြံပါတော့မလဲ။ချောချောမွေ့မွေ့ကိုဖြစ်နိုင်ပါမလားဆိုတာပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းတို့နဲ့ဦးကျော်စန်သာတို့ကဆွေးနွေးသုံးသပ်တင်ပြထားပါရဲ့ရှင
်။ဦးဖေတန်းလွှတ်တော်အမကြီးပြောပါဘူးအာနာလွဲပြောင်းရေးနဲ့ပတ်သက်ပြီးတော့ရှိကိုအစဉ်ပြေပြေချောချောချူချူဖြစ်မယ်လို့ထင်ပါလားခင်ဗျာ
တောင်ဆန်းစုကြည်နဲ့တိုင်းလာပြီးတဲ့ခါမှာတောင်ဆန်းစုကြည်ကပြောတယ်အဲဒီနိုင်ငံမှာတဲ့ငါလလောက်အနာဒေပြောင်းရင်းမှာဂျာရာမျိုးကိုတိကျကဘာမှမရှိတဲ့အဲဂျာတဲ့အချိန်မျိုးဖြစ်တယ်ဆိုတော့ပြောထားတယ်ခင်ဗျာအဲဒါပေမဲ့ကျွန်တော်တို့စက်ကသိရင်တော့အခု NLD ဖက်ကရောသူရဖက်ကရောနော်အနာဒေပြောင်းရင်းတဲ့အဲဒီလိုဖြစ်ကြတဲ့အလုံးကြရတာပြပါရခင်ဗျာဒီလူတွေကလည်းအဲ့ဒီပေါ်မှာအားကျွန်တော်စောင်းစားပြီးမျောကိုးပြီးတော့ဝမ်းသာရှင်နေကြတယ်ပေါ့အဲ့ဒါကြောင့်ဒီလူအရှင်မျိုးကိုမဖက်တလုံးကပြပါရဒီလူတွေကလည်းလူလာပါတယ်အဲ့ဒါကြောင့်အာနာဆွဲပြောင်းရေးကတော့ချောချောချူချူဖြစ်မယ်လို့ကျွန်တော်ကတော့ယူဦးရပြောချင်ပါတယ်ခင်ဗျာနော
်ဟုတ်ကဲ့ဦးရထွန်းရဲ့သဘောလည်းပြောပါအောင်ခင်ဗျာအာနာဆွဲပြောင်းရေးစိတ်ချလက်ချအေးစစ်ဖြစ်သွားမယ်လို့ယူဆပါသလား
အဲကျွန်တော်အမြင်ကလည်းအာနာဆွဲပြောင်းရေးကတော့ချောချောချူချူကြည့်လိုက်မယ်လို့ပဲအဲမူလကလေးကမျောလင့်ထားပါတယ်။နည်းနည်းလေးကြာနေတာကတော့အစိုးရတက်တန်းနားနဲ့ပြည့်တဲ့အချိန်နဲ့မတိမ်မရိမ့်မှဒီရွက်ောက်ပွဲတွေကျင်းပပေးဖို့လိုတယ်။ဥပမာအစိုးရတက်တန်းကမတ်လ31ရက်နေ့မှာ9နှစ်ပြည့်မှာအဲ့ဒီတည်းမှဆွဲပြောင်းနိုင်မယ်ဆိုရင်ကျွန်တော်တို့ကတလလောက်ကြိုပြီးတော့ရွက်ောက်ပွဲလုပ်မယ်။တစ်ပတ်နှစ်ပတ်အတွင်းမှာရွက်ောက်ပွဲရလဒ်တွေတည်ပြီးတဲ့အခါကျတော့သစ်တော်သစ်ကိုစမယ်ပြီးရင်ဒီအနာလွှပြောင်းတာလုပ်မယ်ဆိုလို့ရှင်တော့စိတ်မကြောက်ဘူးအဲ့တော့ဆိုလိုချင်တာကဒေါ်ဆန်းသူကြည်ပြောတာလည်းမှန်ပါတယ်ကျွန်တော်တို့ကဒီ9လလောက်ကြီးချားနေတဲ့အခါကျတော့စိတ်ကြတယ်ဒီခြေထဲမှာဒီအစိုးရရဲ့ထောင်ရဲချက်တွေနဲ့ပတ်သက်လို့လည်းအဲ့လိုမျိုးနောက်ကျက်လာတဲ့သွတ်တော်ကရုံပြင်ကြောင်းတင်ဖြစ်တာတွေလည်းရှိတာပေါ့လေဒါကြောင့်ဒါတွေကတော့မကောင်းဘူးမကောင်းတော့နောင်မှာမဖြစ်အောင်တော့ကျွန်တော်ရွေးကောက်ပွဲကိုအဲ့လိုနောက်ကျပြီးတော့ကျင်းပလို့ရပါတယ်
အနာလွှဲပြောင်းရေးကိုအချိန်ကြံ့ကြာစေတာကအပြည့်အဝမလွှဲရင်လို့ဆိုတဲ့သဘောအဲ့ဒီအတွက်ကြောင့်ထော်တော်ကန်းလန်လုံနေသလားဆိုတာတမန်အရသားတွေရဲ့အမြင်ကအဲ့လိုမြင်ကြပါတယ်59ဆောက်ကိုထောက်ခံတယ်ဆိုတာမျိုးတော့လုလာကြတယ်ဆိုတော့ဒီလုပ်ရက်တွေကိုကြည့်မဲဆိုရင်အနာလွှဲကျင်တဲ့ဆန္ဒသူတို့စိတ်ထဲမှာတကယ်ရှိရလားဆိုတာလူတွေကသံသယရှိကြပါတယ်ဥဖေသံဘယ်လိုမြင်ပါလဲခင်ဗျာဒီကိစ္စတွေကိုဘာ
ပြောပြောဒီကျွန်တော်1960မှာဒီလိုအနာလွှဲပြောင်းပြည်တယ်ဆိုတာအရသာကိုတခါမှမရှိခဲ့လို့ရောအဒါကိုနားလည်ပြီးပြီးတော့ကျွန်တော်တို့ hand over ဖြစ်ဖို့အတွက်ပေါ့နော်ကျွန်တော်တို့စိတ်ရှိဒီတိခံပြီးတော့ကျွန်တော်တို့ကြိုးစားမှဖြစ်ပါတယ်ဒီ59ဆက်လုံးအပိုင်းကြတော့ဒီအနာဆွဲပြောင်းရေးနဲ့အဲကျွန်တော်ကတော့တကန့်စီစဉ်းစားပါတယ်59ဆက်လုံးကတော့ကျွန်တော်တချိန်ကအနာချင်းကြီးကနော်ဟိုဥရရေးဆွဲတဲ့အခါမှာတကုံတယောက်ကိုရေးပြီးတော့ဆွဲတဲ့တာလည်းဖြစ်ကောင်းဖြစ်မယ်ဒီ59ဆလုံးနဲ့ပတ်သက်ပြီးတော့အနာဇောပြောင်းရေးအတွက်အခက်အခဲအဲဖြစ်အောင်ဒီဆက်ကကြံနေရတော့ကျွန်တော်ကဟုတ်အဲ့လိုမျိုးတော့ကျွန်တော်ကမယူဆဘူးဒါတော့သူသမရဖြစ်ဖို့ဟိုပဲသူကလူလာတယ်မလူလာတယ်နဲ့အဲ့ဒီကပတ်သက်လို့ဖြစ်ပါလိမ့်မယ်တစ်ခါကကပ်နော်နဲ့လည်းအဖွဲ့အစည်းဝင်ကိုလုံးဝအပေါ်အပြတ်မခံချင်တဲ့အဲ့ဒါဒီကကာကွယ် မဲဆိုတဲ့သဘောမျိုးကိုသက်ပြီးပြနေကြလဲဖြစ်ပါလိမ့်မယ
်ဦးရထွန်းကရော59စာကိစ္စနဲ့အနာထွက်ပြောင်းရေးဟာတိကျစီလို့ထင်ပါသလားခင်ဗျာ
မှန်ပါတယ်59စာလုံးပြင်ဆင်ပြီးဒေါန်ဆန်းစုကြည်သမရဖြည့်ဆိုတဲ့ဥစ္စာကအမှန်ကဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ပြီးမှလောက်ရမယ်လောက်တဲ့နဲ့ကိစ္စပေါ့နိအဲ့တော့ကျွန်တော်တို့ဖွဲ့စည်းပုံကိုထိုင်းညံ့ပြီးတော့လုပ်မယ်ဆိုတာအပေါ်မှာမျှော်လင့်ချက်ထားပြီးတခါတည်းဒေါန်ဆန်းစုကြည်ကိုသူတို့ဒီသမရအဖြစ်နဲ့ပြင်ပြင်ပုံရပါတယ် NLD ဘက်ကလည်းအဲ့ဒီလိုပြင်တဲ့ကိစ္စကိုကျွန်တော်တို့ဥက္ကဋ္ဌပြောတဲ့သဘောထားကသူကအစ်တော်ထဲမှာအများစုမဲဒီစုဟိုပေါ့လေတမန်အများစုမဲနဲ့ဆုံးပြနိုင်တယ်ဆိုတဲ့ဟာမျိုးကိုသူတို့ပြောလာတဲ့အခါကျတော့အဲ့ဒီအတိုင်းလုပ်မယ်ဆိုရင်နောက်မှလည်းဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေကိုအနိုင်ရပါတီကအဲ့ဒီလိုထိုင်းငံ့ပြီးတော့ဒီလုပ်လာမယ်ဆိုလို့ရှိရင်နောက်အစင်လာဖြစ်သွားလို့ရှိရင်ဖွဲ့စည်းပုံအခြေခံဥပဒေကတော့အလကားဖြစ်သွားမှာပေါ့လေဒါကိုဒီတက်မတော်အတွက်အနေနဲ့ဒါကိုစဉ်းစားမိပုံနဲ့ရပါတယ်ဒါကြောင့်မလို့ထိုင်းငံ့တဲ့ကိစ္စကိုတော့သဘောမတူနိုင်ဘူးလို့အဲသူတို့အဲ့ဒါလိုပြောပုံရပါတယ်ဆိုတော့ခုနဥဖြစ်တန်းပြောသလိုကျွန်တော်တို့ကအစိုးရဖွဲ့ဖွဲ့ပြီးတော့အနာဂတ်ပြောင်းရေးကိုအရင်လုပ်ဖို့ကအဓိကကတော့မတ်လ31ရက်နေ့ကျွန်တော်တို့နောက်ဆုံးဖြစ်ရပါမယ်အဲ့ဒါ9နှစ်ပြည့်တဲ့ပြည့်တဲ့နေ့ပါလေအဲ့ဒီတော့အရှင်နဲ့ဖြစ်လိမ့်မယ်လို့ကျွန်တော်တို့ယူဆပါတယ
်ဟုတ်ကဲ့နောက်တစ်ခုကအနာလွှဲတယ်ဆိုတော့အနာကဘလောက်ပါသေးလို့လေအခွန်ပဲလွှဲသလိုဖြစ်နေရဆူပြီးတော့မြင်တဲ့အမြင်တချို့လဲရှိပါတယ်။ဘာကြောင့်လဲဆိုတော့ဥထုပ်ရေးမှာဆိုရင်လည်းအဓိကဝန်ကြီးဌာနတွေကိုစစ်တပ်ကချုပ်ကင်ထားတဲ့ဟာတွေနောက်အရေးကြီးတဲ့ပြည်နယ်တချို့ရဲ့ဝန်ကြီးချုပ်ရာထူးတွေကိုသူတို့တောင်းခံနေတဲ့ကိစ္စတွေစသဖြင့်ပေါ့ကြ။ဆိုတော့ဒီကိစ္စတွေကိုလည်းပဲလူတွေကတွေ့ကြတယ်အနာထွက်လိုက်လို့ကဘာပါမှလဲအထူးသဖြင့်ဝန်ကြီးဌာနတွေမှာဆိုအတွင်းဝင်လား permanent အမြဲတမ်းအတွင်းဝင်ဆိုတဲ့ရာထူးတွေကိုစစ်တပ်ကလူညင်လို့ခန့်ထားတယ်။ဆိုတော့ဒါတွေဟာလည်းပဲအနာထွက်တဲ့နေရာမှာပြည်သူလူထုရွေးကောက်တင်မြှောက်တဲ့အစိုးရလက်ထက်ကိုအနာသိမ့်မရောက်ဖ ೇನೆ သူတို့စီပီသား establishment စစ်တပ်ကြီးဆိုတဲ့အဆိုင်ပိုင်းမှာပဲအနာကြံခဲ့အောင်လှုပ်ထားတယ်လို့တွေ့ကြပါတယ်။အဲ့ဒီကိစ္စကိုဥပဒေမှာပြောလို့ပါလဲ။
ဒီအလူတွေ့ရကြတက်ကမှန်ပါတယ်ခင်ဗျာတက်နေတဲ့တိုင်းကြီးရဲ့အဲဒီအထက်ကဝန်ကြီးဌာနကြီးကိုဟိုသူကအကင်ထားတာပေါ့နော်အဲအဲ့ဒါကြောင့်ဖွဲ့စည်းပုံရဲ့အကျက်သေးကိုသူတို့ဟိုကြော်သွားတဲ့အခါမှာဟာဒီ NLD အစိုးရအနေနဲ့ထုတ်ပြန်ခွင့်ပြုတာဒီအကန့်အသတ်ဟာသူတို့မှရှိနေပါတယ်အဲဒါမဲ့ကျွန်တော်တို့ကဒီလိုအချိန်ကာမျိုးမှာအစိုးရကကျွန်တော်တို့ကရမရအလစ်ချင်မဲ့ဆိုတဲ့အပေါင်းသားမျိုးကိုသင်တော်ရတောင်းဆိုနေမှာရှင်။အဲကျွန်တော်တို့ဟိုတချိန်ကဘာမှလည်းမလုပ်နိုင်ခဲ့တဲ့အချိန်မျိုးမှာဒီလောက်ထိလုပ်နိုင်တာကိုကျွန်တော်တို့ကအာဒါတစ်ခါကကျွန်တော်တို့ကအားကချက်ပေါ်မှာကျွန်တော်အခြားကိစ္စတွေအများကြီးလုပ်နိုင်ပါတယ်။ဒီဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်ဆင်မဲ့နဲ့အဲဒါတွေကိုတစ်တက်လုံးကျွန်တော်တို့ဟိုပြေးထားစရာလည်းအကြောင်းမရှိပါဘူး။ဖွဲ့စည်းပုံကိုပြင်ဆင်ရမယ်တက်မတော်ရဲ့သူ့တော်ထဲမှာပါဝင်သွားတဲ့မှုကိုချော့ချတယ်လို့ဝန်ကြီးဌာနတွေကိုဒီလိုယူဆတာကိုလည်းကျွန်တော်တို့ကချော့ချရမယ်။အဲ့လိုကျွန်တော်တို့မလုပ်နိုင်သေးပါဘူး။အတန်ပတ်ရှိရဲ့အဲဒီဝန်ကြီးဌာနတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တက်နဲ့နှိမ့်နှိုင်းဆွေးနွေးပြီးတော့ဖွဲ့စည်းပုံကိုပြင်ဆင်အောင်ကျွန်တော်တို့ကြိုးစားရမယ်။အဲ့ဒီဖက်ပေါက်ကပဲကျွန်တော်တို့ဒီအပြင်ကုပြောင်းရေးကာလကိုမြင်းမြန်သားသားချိုးချိုးမွေ့မွေ့နဲ့တွားနိုင်မယ်လို့ကျွန်တော်တို့ကယူဆပါတယ
်။ဥပဒေကတော့အကောင်းမြင်တဲ့သုံးသပ်သူတွေကတော့အနာလွှဲရဆိုမဲ့အနာကအခွန်ပဲဖြစ်နေပြီးတော့အနှစ်သာရဘာမှမပါလာသလိုဖြစ်နေပြီလို့သုံးသပ်ချက်အဲ့လိုပြောကြချက်တွေနဲ့ပတ်သက်ပြီးတော့ဥရထွန်းရဲ့သဘောထားလည်းသိကြည့်ပါလား။
ဖွဲ့စည်းပုံအခြေခံဥပဒေရစဉ်ကျွန်တော်တို့က9နှစ်တကြိမ်ရွေးကောက်ပွဲနိုင်လာတဲ့ဒီအစိုးရအဖွဲ့ကတော့ပြောင်းလဲဖြစ်သွားမှာပေါ့။အောက်ခြေအုပ်ချုပ်ရေးရန်တရားကြီးကတော့ငကူအဟောင်းကိုပဲဆက်ခံရတာဖြစ်တယ်။အဲ့ဒီရန်တရားကြီးကတော့ကျွန်တော်ထင်တယ်ဒီကျွန်တော်တို့အများကြီးကိုပြုပြင်ပြောင်းလဲရေးတွေလုပ်ရမှာ။လုပ်ရမှာဆိုတဲ့အခါကျတော့စစချင်းမှာတော့ဒီဟာတွေကအပြောင်းလဲတွေကတိတိတသာဖြစ်နိုင်မဟုတ်ဘူး။ပြည်သူလူထုညှော်လင့်တယ်လို့ဝန်တိုင်းတော့ဖြစ်လာမှာမဟုတ်ဘူး။ပြည်သူလူထုနဲ့အုပ်ချုပ်တဲ့ဒီရန်တရားရဲ့ကြားမှာအပြန်အလှန်ထိန်းကျောင်းတဲ့စနစ်တွေထည့်ဖို့ရယ်ဒါတွေကိုတော့ဒေါန်ဆန်းစုကြည်တို့ NLD အစိုးရကတော်တော်လေးကိုဒီကျွန်တော်တို့လုံလဆိုင်ပြီးတော့လုပ်ရမယ်နော်ဥပဒေတွေပြဋ္ဌာန်းပြီးတော့ကျွန်တော်တို့ကအပြောင်းအလဲတွေလုပ်နိုင်မယ်ပြည်သူလူထုအတွက်ဒီဆောင်ရွက်ပြည့်တဲ့အစိုးရရန်တရားကြီးဖြစ်လာအောင်လုပ်နိုင်တယ်ဆိုတာကတော့ဥပဒေတွေပြင်ရမယ်လို့ထင်ပါတယ
်ဟုတ်ကဲ့အဲ့ဒါပဲကျွန်တော်တို့ဆိုရင်ကလည်းပဲဘယ်လို crazy အုပ်ချုပ်ရေးရန်တရားဆိုတာတကယ်တမ်းအာနာရှိမှသာပြုပြင်လို့ရတာပါတကယ်တော့ ဆိုးစားကပြောလို့အဓိကအနှစ်သာရရှိတဲ့အနာတွေကိုစစ်တပ်ကထိန်းချုပ်ထားတယ်လို့တရားပြောမယ်ဆိုရင်အဲ့လိုယူထားရဆိုတာပြင်ရလွယ်ပါမလားကိုလိုနီခေတ်ကလည်း90%ဌာနအုပ်ချုပ်ရေးဗမာလူမျိုးတွေ9000ဆောက်ဝန်ကြီးတွေဖြစ်ပေမဲ့အင်္ဂလိပ်အတွင်းဝန်တွေကပဲအဓိကချုပ်ကန်ပြီးတော့သူတို့လုသွားကြတာပဲအဲ့ဆိုတော့အဲ့လိုအခက်အခဲမျိုးကမတွေ့နိုင်ဘူးလားဦးရထောင်း
တွေ့နိုင်ပါတယ်ဒါပေမဲ့ကျွန်တော်တို့ကအခုဖွဲ့စည်းပုံအခြေခံဥပဒေရဲ့အားနည်းချက်ကြောင့်ကျွန်တော်တို့ဒိုးချုပ်ကန်မှုပြင်းထန်နေတာရှိသလိုဒီအောက်မှာရှိတဲ့ဒီနယ်နဲ့တိုင်းဒေသကြီးအစိုးရအဖွဲ့တွေကဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းချက်အတိုင်းရဲရဲတင်းတင်းမလုပ်ရဲတာမတောင်းဆိုရဲတာတွေတောင်းလဲဖြစ်နိုင်တယ်ဥပမာအားဖြင့်ဆိုရင်ကျွန်တော်တို့မြို့နယ်အုပ်ချုပ်ရေးမှူးခရိုင်အုပ်ချုပ်ရေးမှူးတိုင်းဒေသကြီးပြည်နယ်အုပ်ချုပ်ရေးမှူးဟာနော်ဒီနယ်အစိုးရအဖွဲ့ရဲ့အတွင်းမူဖြစ်ရမယ်လို့ဖွဲ့စည်းပုံအခြေခံဥပဒေမှာဆိုထားတယ်။ဒီနယ်တိုင်းဒေသကြီးအုပ်ချုပ်ရေးမှူးများဟာဒီတဲ့ဝင်ကြီးကိုတာဝန်ခံရမယ်လို့ဖွဲ့စည်းပုံအခြေခံဥပဒေမှာဆိုမထားဘူး။အဲ့တော့အဲ့လိုဟာမျိုးလေးတွေပေါ့လေဒါနမူနာကျွန်တော်ပြောပြတာပါ။အဲ့တော့အခြေခံဥပဒေမှာအောက်ခြေမှာဖက်ဒရယ်စနစ်ပြည်ပြင်းစွာလောက်ကန်ဆောင်ရွက်နိုင်တဲ့ဟာတွေရှိတယ်။ချိုးကိစ္စတွေမှာဆိုလို့ရှိရင်လည်းဥပဒေပြဋ္ဌာန်းပြီးတဲ့အခါကျတော့ check and balance ပေါ့အပြန်အလှန်ထိန်းချုပ်တဲ့စနစ်တွေဖြစ်အောင်ကျွန်တော်တို့ကကြီးထောက်ယူလို့ရတယ်အခုအစိုးရဟောင်းကထည့်ထားခဲ့တဲ့ပါမဲနဲ့ဝန်ဝင်ဆိုတဲ့ပုံပေါ်တွေကိုတော့အရေးချင်းရှိတယ်ဂျိုးသားတယ်တုံးလို့ရတယ်ဆိုရင်ဆက်တုံးပြတချို့ဟာတွေကျတော့မဲပြရမယ်လို့ကျွန်တော်ကတော့မြင်ပါတယ်
တကယ်တော့ဒါဟာကျင်းနဲ့ကျဥ်လို့ပဲဖွဲ့စည်းပုံပြင်မှဖြစ်မယ်သူတို့ရဲ့သဘောတူညီပြီးအောင်ဖွဲ့စည်းပုံကိုပြင်နိုင်မယ်ဆိုရတော့အများကြီးရှိမှာပါဗျာအဓိကကျွန်တော်ပြန်ပြီးတော့ထောက်ပြချင်တာတစ်ခုကတော့အခုလက်ရှိဖွဲ့စည်းပုံထဲမှာ Federal Snake အမှန်တကယ်ပေါ်ပေါက်လာတဲ့အခြေခံတော့ပါနေတယ်ဆိုတော့နည်းနည်းဖွဲ့စည်းပုံအပေါ်မှာဥရထွန်းဟာအကောင့်မြင်လို့နေလို့ကျွန်တော်ထင်တယ်ဥဖေသံပဲလို့သဘောပါလဲ
Federal Snake မျိုးပါလေလို့အပြင်တရာအဖြစ်ကျွန်တော်တို့ပြောနိုင်တာတော့ရှိပါပါဗျာဒါမှအမြစ်သာရအပြင်ကတော့ဘာမှမရှိတော့ပဲကြာအဲအဲ့ဒါကြောင့်ကျွန်တော်တို့ကဖက်ဒရယ်ပြည်ထောင်စုတစ်ခုပေါ်ပေါက်လာဖို့ဆိုတာသွတ်တော်တွေကဒီပဲကျွန်တော်တို့လုပ်လို့မရဘူးကျွန်တော်တို့သွတ်တော်မှာဆွေးနွေးတာကိုတက်ကလုံးဝပြည်သူနဲ့ပြေရှာသူကလက်မခံဘူးဆိုရင်ကျွန်တော်ချုံဒါမှမဟုတ်တော့မှလက်မခံအင်အားစုတော်လာတော်လိုင်းအင်အားစုတွေရှိတယ်အဲသူတွေနဲ့ကြာတော့အပေးယူဆွေးနွေးနိုင်တယ်အဲအဲ့လိုမျိုးနဲ့ဆက်ကြလည်းတစ်ဆက်ကဒီဖက်ဒရယ်ပြည်ထောင်စုတွားရလမ်းကိုပုံဖော်ပါလိမ့်မယ်လက်ရှိပြည်ထောင်စုစနစ်ကိုဒီဒီနေ့တိကျရမယ်လို့တက်ကရောပြည်သူကရောအစိုးရကရောလက်နားလည်းလက်ခံလာတဲ့အချိန်ခါမှာတော့ဒါအားကြောင့်ဖက်ဒရယ်ပြည်ထောင်စုကိုသွားတဲ့ဖွဲ့စည်းပုံတစ်ခုပြည်ဒီနေ့ဖြစ်ပေါ်လာနိုင်မယ်ဆိုပါတယ်နော
်ဟုတ်ကဲ့ကျွန်တော်နိုင်ငံရေးအုပ်ချုပ်ရေးအနာလွှတ်ပြောင်းမဲ့ကိစ္စကိုပြောပြပါပြီကျွန်တော်နောက်ဆုံးအချင်းချင်းဖြစ်စရာစီးပွားရေးအခုမြန်မာနိုင်ငံကသတင်းတွေအရစရန်စတာစီးပွားရေးလုပ်ငန်းတွေလည်းပဲအနာမလွှတ်ခင်အကုန်လုံးကိုတောင်တင်းခအောင်ကိုကြုံပြီးတော့ယူနေကြတယ်ဆိုတာကြားရပါတယ်သတင်းတွေမှာလည်းဖတ်ရပါတယ်ဒီကိစ္စနဲ့ပတ်သက်လို့ကဥယျာထွန်းဘယ်လိုပြောချင်ပါလဲခင်ဗျာ
အထူးသဖြင့်တော့ဒီလိုပြောင်တင်းခအောင်ယူတယ်ဆိုတဲ့ကိစ္စမှာပြီးခဲ့တဲ့ကျွန်တော်၅နှစ်ကာလမှာကရဲဘူကဒရနာလို့သတ်မှတ်တဲ့ဒီလိုမိုင်းတွင်းတွေကိုဟို mass production ပေါ့အကြီးအကျယ်ဒီလိုထုတ်လုပ်တဲ့ဥစ္စာကိုကျွန်တော်ခွင့်ပြုထားတယ်ခွင့်ပြုထားတော့အဲ့ဒါကိုကျွန်တော်တို့ကဥပဒေအရဒါကိုဒီလိုခွင့်မပြုဖို့ကျွန်တော်တို့မသွားဆောင်နိုင်ကြဘူး။ဘာကြောင့်လဲဆိုတော့ပြည်ခံပြုပါတီကပဲလွတ်တော်မှာအင်အားအများစုဖြစ်နေလို့။အဲ့တော့ဒီအချိန်မှာကျွန်တော်တို့ကဒါကိုတားချင်တယ်ဆိုလို့ရှိရင်ဥပဒေပြဋ္ဌာန်းပြီးတော့တားလို့ရတယ
်။ဥပဒေရင်မှတ်ချက်တားချင်ပါလား။အ
ဲဒါတော့ရနေပေါင်း560အာနာရှင်စုရပြီးဆက်ဆက်ပေါ့။ကိုထင်းတို့လုလာခဲ့ရတာပဲ။စိုင်းပြည်လည်းပြောင်းတလင်းခါနေပါပြီ။ဒီအချိန်တလလေးလောက်အတွင်းမှာအာဒီလိုလေအဲလိုရတဲ့မြောက်ကိုဟိုတိမ့်ကျုံပြီးတော့နောက်ဆုံးလက်ကြံလေးကိုရှင်းရတာပေါ့ဒါကတော့ကျွန်တော်တို့နောက်အစိုးရလက်ထက်မှာပဲဒါဥရီနဲ့ညီမညီအလားမျိုးဥရီနဲ့ခိုင်မခိုင်ဆက်စည်းနိုင်ပါလေ
ဥကျော်စင်သာရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါရှင်အခုတော့မြန်မာတခွင်အစီအစဉ်ရဲ့အလှက်ပါဒီတစ်ပတ်မှာတော့မြမယဉ်ကျေးမှုပြယုတ်တစ်ခုဖြစ်တဲ့ဇသပင်အမှုပညာဟာတခိတခါတုန်းကဆင်မြင့်ထက်မှာတင့်တင့်တတဲကြွကြွဝဝဝင်းနဲ့ကပြဖြောပြေးခဲ့ပေမဲ့လို့စစ်အနာရှင်အစိုးရတက်လာပြီးနောက်ပိုင်းအရင်စစ်အစိုးရလက်ထက်လူတွေစုဝေးခွင့်ကိုပိတ်ပင်တာဇမိတ်တွေချမှတ်ပေးတာတွေကြောင့်ဖြောပြေးခွင့်တွေဆုံးရှုံးပြီးလူရှင်တော်တွေရဲ့ပြက်လုံးတွေအပေါ်မှာလည်းကန့်သက်မှုတွေရှိတာကြောင့်ဇသပင်ကွယ်ပြောက်လူနီးပါးဖြစ်ခဲ့ရပါတယ်အခုခေတ်ဇသပင်ကိုချစ်မြတ်နိုးတဲ့လူငယ်တချို့ကြောင့်ဇသပင်လောကတခိပြန်ဥထောင်လာပေမဲ့ဇသပင်အမှုပညာမှာဘာတွေပြောင်းလဲမှုတွေရှိနေလဲဘလို့စိန်ခေါ်မှုတွေရှိနေလဲဆိုတာကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုထည့်အောင်ကစူးစီးတင်ပြထားပါတယ်ရှင
်တခိတခါတုန်းကမြန်မာလူထုပြည်သက်တွေရဲ့အသင်းနှလုံးကိုဖမ်းဆုပ်ထားနိုင်တယ်လို့ မြမယဉ်ကျေးမှုအမှုပညာတစ်ခုလည်းဖြစ်တဲ့စက်တပင်အမှုပညာဟာအောင်မြင်မှုကိုရှင်ကုံဝါအတော်လေးကြီးခဲ့ပါတယ်။ဒါပေမဲ့လည်းအရင်စစ်အစိုးရလက်ထက်လူတွေစုဝင်းခွင့်ကိုပိတ်ပင်တာဇက်မိတ်နေချမပေးတာတွေကြောင့်ဖြိုပြေခွင့်တွေဆုံးရှုံးပြီးတော့လူရှင်တော်တွေရဲ့ပြည်လုံးတွေပေါ်မှာလည်းကန့်သတ်မှုတွေရှိခဲ့တယ်လို့ဟာတာပြည်လုံးတွေမှာနိုင်ငံရေးအရာမလုပ်ခင်ဘူးလို့ယူဆရင်အရေးယူတာတွေရှိခဲ့တာကြောင့်ဇက်တပင်ကွဲပြားလို့နေပါဖြစ်ခဲ့တဲ့အကြောင်းတပင်ပညာရှင်တွေကပြောဆိုကြပါတယ်ဇက်တပင်အမှုပညာကိုနက်နက်ရှန်ရှန်ဝါသနာပါတဲ့မျိုးဆက်သစ်လူငယ်လူရွယ်တွေရဲ့အားထုတ်မှုတွေကြောင့်ဒီအမှုပညာဆင်းမြဲထက်မှာပြန်လည်ဥမော်လာနိုင်တာ7နှစ်ကျော်15နှစ်ဝန်းကျင်ရှိပြီလို့လူတုပရိသတ်ကိုဟာဒရာရှင်ဆွေတိုက်ကြည့်တဲ့ဝါရင်လူရှင်တော်ကြီးဥပေါ်လေးကပြောပါတယ်
။ပြင်သွားတဲ့နောက်ပိုင်းမှာအခုပြန်ပြီးတော့ဇက်တပင်ခေါင်းထောင်လာတဲ့အချိန်ခါမှာလူကြီးလူငယ်မရွေးပေါ့နော်။ဇက်ဒီဇက်တွေကိုအားပေးရတယ်။အဲ့လိုအားပေးအောင်လဲရက်ဇက်ပညာရှင်များကကြိုးစားတည်ထွင်ကြတယ်ဆန်းသစ်ကြတယ်ခင့်တဲ့အညီပေါ့နော
်ဇက်တပင်အမှုပညာကိုစတင်ခဲ့တဲ့တခေတ်ခါကဆင်းမြန်းထက်ပေါ်မှာဖျားပင်နထိုးလေးတွေမြန်မြန်ဆန်ဆန်ကာရင်နဲ့အဲ့ဒီနောက်မှာတော့အော်ပရာလို့ခေါ်တဲ့ပြဆက်တို့မြမတန်စင်တေဂီတာဖျော်ဖြေပွဲတွေနဲ့အများကြိုက်တဲ့နှစ်ပါးသောတပင်အပါဝင်ဇက်ထုပ်တွေကပြဖျော်ဖြေကြတယ်လို့တိုင်းရင်းပြည်ရဲ့အကြောင်းတွေကိုဆွေးနွေးကြတဲ့အခမ်းအနားတွေလည်းပါဝင်ပါတယ်အခုခေတ်အခုခါမှာတော့ခင်းရဲ့လော်ညီစာခစ်ပေါ်တီဂီတာတွေမြူးမြူးကြကြသီဆိုကြပြီးတိုင်းရင်းပြည်ရဲ့ဆွေးနွေးခန်းတွေနဲ့ဇက်ထုပ်တွေရဲ့အခမ်းအနားတွေတဖြည်းဖြည်းကျော်နေလာကြပါတယ်။လက်ရှိမြန်မာသတင်းပညာစီယုံရဲ့ဥက္ကဋ္ဌလည်းဖြစ်ကိုရိုင်းလဲဇက်သပင်တီထောင်ပြီးကပြဖြောပြနေတဲ့မင်းသားဖိုးချစ်ကတော့ယဉ်ကျေးမှုလည်းမပြောက်ပြက်အောင်လူထုအကြိုက်ခစ်ပေါ်တီဂီတာတန်ဆင်တွေလည်းပေါအောင်ဖန်တီးသင့်တယ်လို့ဖွင့်ဟပါတယ်
။မြမယူရယဉ်ကျေးမှုတဲ့တပတ်လည်လာပြီ။ you know တော့ခစ်ပေါ်တွေတအားဝင်နေတာခစ်ပေါ်ဟာဒီအနုပညာတွေပဲအားလုံးစိုက်ကြတယ်ပေါ့အဲအဲ့ဒီမတိုင်ငံရိုးရောင်တအားတံမိုးထားခဲ့ကြတယ်လောက်ခစ်ပေါ်တွေဝင်လာတယ်ခစ်ပေါ်တွေအရင်များပြီးတော့အချင်းကြွားတဲ့အချိန်မှာအခုယူရရင်ချင်းမှုကတံမိုးရှိလာပြီအဲ့တော့မြမယူရနဲ့ပတ်သက်တဲ့အဆူအခါကြီးအော်ပရာကြီးစသဖြင့်ပြတ်ဆက်ကြီးနောက်ဒီနှစ်ပါးသွားကြီးနောက်အခုဆိုကျွန်တော်တို့ဆက်ပြီးလုပ်နေနောက်ပိုင်းဆက်တော်တွေပေါ့ဒါတွေပို့ပြီးတံမိုးထားလာလေအချိန်ကြီးပိုကောင်းလာလေဖြစ်လာပါလိမ့်မယ်
ဇပွဲကိုကြိုက်နေတတ်တဲ့လူတုပရိသတ်တွေကလည်းအကြိုက်အမျိုးမျိုးရှိကြပါတယ်။တချို့ကလည်းခစ်ပေါ်တန်စင်တေဂီတာဖြောပြပွဲတွေကိုနှစ်ချိုက်တက်ကြသလိုမြမယဉ်ကျေးမှုအရေးတွေထင်ရစေတဲ့နှစ်ပါးသောအလှတွေကိုလည်းဆွဲမဲ့သူတွေလည်းရှိနေတာပါ။ဟုတ
်ကဲ့နှစ်ပါးသွားပေါ့နော
်။ဟုတ်ကဲ့မကြိုက်တ
ဲ့တာလည်းခင်ဗျာ။အဲကရာလေးတွေကိုလည်းနှစ်သက်တယ်အစရကရာကြိုက်တယ်နော်အော်ပရာလည်းနှစ်သက်တယ်ပေါ့နော်။အဲအော်ပရာနဲ့နှစ်ပါးသွားတော့အဓိကပေါ့နော်
။ဟုတ်ကဲ့မအော်ပေပြဇတ်တွေရမှာအော်ပေရတွေကိုသဘောကျလေ။
အန်ဒီအခုကြည့်ခဲ့တာတော့ငါဒီအောင်ဆန်းပြဆက်ကတော့အန်ဒီအနှစ်သက်ဆုံးပဲမြမအသွေးမြမဟန်အကုန်လုံးပါတယ်။နောက်ပြီးနှစ်ပါးတော့လည်းနှစ်သက်တယ်
။ဟုတ်ကဲ့ဘာကြောင့်နှစ်ပါးသားလည်းနှစ်သက်တာလဲ
ဗျ။နှစ်ပါးသားမြမဟန်ဒီပေါ့နော်အန်ဒီတို့ငယ်ငယ်တုန်းကအဖိုးဖွားတွေခုရှင်မန်းဦးတင်မောင်လက်တက်တုန်းကအန်ဒီတို့ကငယ်ငယ်လေးတုန်းကကြည့်ခဲ့ရတယ်။အခုကြည့်လာမှအခုအန်ဒီတို့ကဒီဟာလေးတွေပြန်မြင်ရတဲ့အတွက်နှစ်သက်တာသားလေး။
ဇက်အဖွဲတစ်ဖွဲတည်ထောင်မှုဇက်သူဇက်သားဇက်အဖွဲသားတွေအနည်းဆုံး50ကျော်ကနေ100ကျော်အထိပါဝင်ကြပါရယ်။စပညာတဲ့ကောင်းတယောက်ဖြစ်ဖို့ရုပ်ရည်အပြင်အဆူအငူအပြောလေးတွေကောတပင်ပညာဝါပြည့်စုံမှုလိုအပ်တာပါများသောအားဖြင့်ဇက်အဖွဲတစ်ဖွဲမှာရုပ်ရည်ချုံမောတဲ့မင်းသားကအခရာကြရဲလို့တချို့ကထင်ကြပေမဲ့လို့ကြာရဇက်မှာရုပ်တည်ရှိရှိကပြဖြောပြကြတဲ့ဇက်သူဇက်သားတွေရဲ့အခမ်းအနားတွေကိုလည်းမျက်ကွယ်ပြုလို့မဖြစ်ပါဘူးဇက်အဖွဲတစ်ဖွဲအောင်မြင်နိုင်မှုဇက်အဖွဲသားတွေအားလုံးကဟန်ချက်ညီညီကပြဖြောပြနိုင်မှုအရေးကြီးတယ်လို့ဥပေါ်လေးကထောက်ပြပါတယ
်ဇက်ဆိုတာကမင်းသားရဲ့မင်းသမီးရဲ့လူရှင်တော်ရဲ့နောက်တရုတ်ဆောင်တွေရဲ့ကားဆွဲစတိတ်မိစက်အကုန်တစ်ဖွဲလုံးရဲ့ညီညာမအင်အားပြည့်ပြီးတော့ဒီဇက်ကကြည့်လို့ကောင်းတယ်။နော်အဖက်ဘက်ကတခုခုယိုယွင်းသွားတယ်နဲ့ဇက်ကကြည့်လို့မကောင်းဘူး
။ဇက်ပွဲတစ်ပွဲစကမယ်ဆိုရင်ညပိုင်း9နာရီလောက်ကစပြီးမိုးလင်းတဲ့အထိဖြောပြလေးရှိကြပါရဲ့။အလဲကျကားပြဖြောပြကြတဲ့ခဏတွေမှာတိုင်းပြည်အတွက်လိုအပ်ချက်တွေကိုဟာတာလေးနှော့ပြီးအမှုပညာစွမ်းရည်ပြသကြပါရဲ့
။ပြဿနာထဲမှာလည်း dialogue နဲ့အယူဆတွေဟာခေတ်ကိုတည်ရတဲ့နောက်တည်ရရတာဒါနုပညာသမားရဲ့တောင်းပုဂ္ဂိုလ်ရေးစော်ကားတာကကျွန်တော်သိတဲ့ဘောမချောင်းဒါပေမဲ့ခေတ်ရဲ့နေတာဖြစ်ဖြစ်နေတာတွေကိုတည်ရရမှာခုလာမယ်နောက်ပိုင်းကျရင်ခုနောက်ပိုင်းဆက်တော်တွေပါလေခါတဲ့ခါကျတွေးရမှာခေတ်ရဲ့အနေထားကြောင့်နောက်ပိုင်းဆက်တော်ကြီးတွေမှာပြောချင်တာတွေပြောလို့မရဘူးညိတာစွန်းတာတွေများတာခေတ်ကလည်းအဲ့အချိန်မှာမလိုဘူးလေအခုကတော့တော်တော်များများအချိန်ကြီးကောင်းလာတဲ့အနေထားကိုတွေ့ရပြောင်းလဲလာတာလေးတွေ့ရတယ်ပေါ့
ပွင့်ပွင့်လင်းလင်းလူတုပရိသတ်တွေစီကိုပြောဆိုဖို့ကန့်သက်ထားတဲ့အချိန်ကာလတွေတုန်းကတပင်အမှုပညာမှိမ့်မင်ခဲ့ရပြီမလို့မြန်မာပြည်အစိုးရပြောင်းလဲမှာဇက်တပင်လောကရဲ့တိုးတက်မှုတွေကိုလည်းမျှော်လင့်နေကြပါတယ်
ဒီချိန်မှာကျွန်တော်တို့ပြောရတာတော့ တပင်ဟာစီလုံးညီညွတ်မှုဟာတိတ်အင်အားကောင်းနေတယ်ခုတိတက်ပို့ပြီးကောင်းဖို့ပဲရှိပါတယ်အဓိကတော့အားမှာတော့အဲ့စီလုံးညီညွတ်မှုခွန်အားတွေနဲ့တပင်ကိုတိုးတက်စေခြင်းနဲ့စိတ်တွေနဲ့ပဲကျွန်တော်တပင်ကိုမြင့်သွားမှာ
အခုနောက်ပိုင်းတပင်လောကဟာတခိ့ပြန်လဲဥမော်လာပြီမလို့တခိ့တခါကအောင်မြင်မှုတရပူစောင့်ခဲ့ကြတဲ့ကာလတွေကိုတော့မမီသေးပါဘူးတပင်ပညာတိထက်ပေါ်ဖွင့်ထွားလာနိုင်မှုတပင်မျိုးဆက်တွေဖန်တီးပေးဖို့နဲ့ရိုးရရင်ကျေမှုနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုလည်းလူတို့ကြမှာရှင်းသင်ဖို့ကြိုးစားသင့်တယ်လို့ကိုဖို့ချစ်ကအကြံပြုပါတယ်
။နောက်ဒီအစိုးရပိုင်းပေါ့ကလည်းမြန်မာရိုးရရင်ကျေမှုတွေတိထက်ပေါ်ပြီးတော့စောင့်ရှောက်ဖို့ထိန်းသိမ်းဖို့ကူညီဖို့အများကြီးလိုတယ်။လိုအပ်တယ်ပေါ့နော်
။ရှိခေရှိကာရုံကတော့ကြီးတော်နေလူစုကိုမှန်ကန်တဲ့အသိပညာပေးဖို့တပင်နုပညာဟာတတောင့်တနေရကပါဝင်ပြီးမြမဗုဒ္ဓဝင်ဂျာဇဝင်နဲ့950စနိပတ်တော်တို့ကိုအခြေခံပြီးဇက်တော်တွေပြဇက်တွေကိုဖန်တီးလေးရှိကြပါတယ်ဇက်တော်ထွက်ဇက်လန်းတွေဟာဇာယိတပြုပြင်ဖို့အကောင်းဆုံးလက်နက်တွေလည်းဖြစ်တာပါခစ်တွေဘလောက်ပဲပြောင်ပြောင်တိုင်းတစ်ပါးရဲ့ရင်ကျေးမှုတွေခစ်ပေါ်ဒီဂီတာတွေဘလို့ပဲရေပန်းစားလာခဲ့မြမဇက်တွေနုပညာကိုအစဉ်တစိုက်အားပေးကြည့်ရှုတဲ့လူဒန်းစားတဲ့ကရှိနေစေဖြစ်ပါတယ်
တခိတခါတော့ကတော့မြမဇက်တွေနုပညာဟာစင်မြင့်တက်မှာတင့်တင့်တက်တက်ကြောကြောဝွင့်ဝင်နဲ့ကပြဖြောပြေခဲ့တယ်လို့ပါပဲအခုခေတ်ခုခါကမှလည်းဇက်တွေလောကဒီထက်ပိုတိုးတက်ဖို့အတွက်အနုပညာကိုချစ်မြတ်လို့သူတွေကမျှော်မှန်းနေကြပါတယ်ခင်ဗျာ
မြမတခွင်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်
သမရသည့်ရွေးချယ်ရေးပထမအဆင့်ဖြစ်တဲ့ဒုတိယသမရ3ဦးရွေးချယ်ရေးလုပ်ငန်းစတင်မယ့်ရက်ကိုအရင်ကြေညာထားတဲ့မတ်လ18ရက်နေ့အစား10ရက်နေ့မှာလုပ်မယ်ဆိုပြီးတရင်တစ်ပတ်ရှေ့တိုးတက်မှတ်လိုက်ပါတယ်။ဒီလိုရှေ့တိုးတက်မှတ်လိုက်တာဟာအစိုးရဘက်အလွဲပြောင်းပို့ပြီးအဆင်ပြေချောမွေ့လာမယ့်အရေးလက္ခဏာဖြစ်ကျွန်တော်တို့သောတာရှင်တွေယူဆပါသလား။အစိုးရဘက်ဒီတက်တက်ချင်းမှာဒေါံဆန်းစုကြည်သမရမဖြစ်နိုင်တော့ဘူးဆိုတာတေချာသွားပြီလို့ရောယူဆကြပါသလား။အခုလာမယ့်စနေနေ့ညဒါရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က12392382555လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်စနေနေ့ညထားရိုက်လေလိုင်းဆွေးနွေးခင်းမှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ရှင်ကူရောတည်င်းအချင်းချုပ်ကိုကိုကြွကြော်တင်ကညင်ညာပေးမှာပါရှင
်မြန်မာစံတော်ချိန်ဗိုလ်ထူးနေ့ည9:19မိနစ်48စက္ကန့်အချိန်ကအင်ဒိုနီးရှားနိုင်ငံအနောက်ဘက်ဆူမထရာကျွန်းကမ်းလွန်မှာပြင်းအား 9.9 ငလျင်ကြီးလှုပ်ခတ်တာကြောင့်ဆူနာမီရေလမ်းအန္တရာယ်သတိပေးချက်ထုတ်ပြန်ထားပါတယ်တကယ်လို့ဆူနာမီရေလမ်းတွေဖြစ်လာမယ်ဆိုရင်မြန်မာနိုင်ငံကမ်းရိုးတန်းတွေကိုနောက်ထပ် 9:00 ကနေ 8:00 အကြာရောက်လာနိုင်တာကြောင့်တနင်္သာရီအေယာဝတီနဲ့ရခိုင်ကမ်းရိုးတန်းဒေသတွေမှာရှိတဲ့ရေရင်တွေနဲ့ကမ်းခြေနေထိုင်သူတွေသတိရှိကြဖို့မြန်မာနိုင်ငံငလျင်ကော်မတီကလည်းသတိပေးချက်ထုတ်ပြန်ထားပါတယ်။အမေရိကန်ဘူမိဗေဒတိုင်းဒါရေးဌာနရဲ့တိုင်းဒါချက်အရပြင်းအား 9.9 ရှိတဲ့ငလျင်ကြီးဟာကမ်းခြေကနေကီလိုမီတာရာပေါင်းများစွာအဝေးရေအောက်10ကီလိုမီတာမှလှုပ်ခတ်သွားတာပါ။ဒီကနေ့ငလျင်လှုပ်သွားတာကိုအင်ဒိုနီးရှားမလေးရှားနဲ့စင်ကာပူနိုင်ငံတွေကဒေသအများပြားမှသိခဲ့ကြပါတယ်။အခုထုတ်ပြန်ထားတဲ့ဆူနာမီရေလမ်းအန္တရာယ်သတိပေးချက်ထဲမှာအနောက်ဘက်ဆူမထရာမြောက်ဘက်ဆူမထရာနဲ့အာချီပြည်နယ်တွေပါဝင်ပါတယ်။အော်စတြေးလျနိုင်ငံနောက်ဘက်ကမ်းရိုးတန်းအတွက်လည်းအော်စတြေးလျတာဝန်ရှိသူတွေကဆူနာမီအန္တရာယ်စောင့်ကြည့်ဖို့သတိပေးချက်ထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့ဒဏ်ခတ်ရယူမှုတွေကိုပြန်လည်သုံးသပ်ပြီးနောက်ထပ်သတ်တမ်းထပ်မတိုးဖို့အမေရိကန်စီးပွားရေးအဖွဲ့အစည်းကြီး၅ခုကအမေရိကန်ဆိုးရွားကိုပြီးခဲ့တဲ့လကတိုက်တွန်းတောင်းဆိုခဲ့တာနဲ့ပတ်သက်လို့ဝါရှင်တန်ဒီစီမြန်မာတန်ယုံကကြေဆိုကြောင်းတန်ယုံရဲ့အင်ကာနေထုတ်ပြန်ချက်မှာဖော်ပြထားပါတယ်1998ခုနှစ်ကတည်းကစတင်ပြီးချမှတ်လာတဲ့ IEPA လို့ခေါ်တဲ့သမရမိတ်နဲ့ချမှတ်ထားတဲ့အမေရိကန်ဆိုးရွားရဲ့စီးပွားရေးတင်ခတ်ပေးဆိုမှုအဥပဒေအရမြန်မာနိုင်ငံပေါ်ပိတ်ဆို့ရေးယူမှုတွေလာမယ့်မေလမှာတက်တန်းကုန်ဆုံးမှာဖြစ်တဲ့အတွက်ဒီရေးယူမှုတွေကိုတက်တန်းထပ်မတိုးဖို့အမေရိကန်စီးပွားရေးတိုက်ဝန်းကအမေရိကန်ဝန်ကြီးဌာနတွေကိုစာရေးသားတိုက်တွန်းထားတာပါအမေရိကန်သမ္မတလောင်းပေါ်နာမရွေးချယ်ပွဲတွေမှာ Super Tuesday ရွေးချယ်ပွဲတွေကဒီမိုကရက်မှာ Hillary Clinton, Republican မှာ Donald Trump တို့ပြည်내အများစုမှာနိုင်ရသွားပါတယ်ခင်ဗျာ
။တရင်အချင်းချုပ်ကိုကိုကြကြသိန်းကကြီးညာပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကကိုအောင်အောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Suleiman Talabwelly ဖြစ်ပါတယ်။ View American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00ကနေ10:00အထိ line to meter 24.25 30.50 နဲ့ line la meter 190တို့ကနေထုတ်လွှင့်ပေးခဲ့တာပါ။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ဗီအေကိုအားပေးနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ကျွန်မရှားဖောင်ပါ
This program has come to you from the Voice of America, Washington.